Welcome to the Voice of America in Burmese.
Mingla mne khe ma shin. Washington myo ro VOA American tan ga ni 2020 pye ni February la 20 ye cha da pde ni ni ne khe si sin go Myanmar san no chei mne 6 nai ga ni 9 nai thi 9 meter 32 40 48 tu ga ni dai yai thon lwin twa ma ba. Facebook sa myan na phit de VOA Burmese news ga ni le dai yai na sin nai ma re shin. Jama injin nai ma.
Chana aw lin hu ba di mne na sia mae tadin ni ma lo. ကိုရိုနာဗိုင်းရပ်စ်ကူးစက်မှာဆွေးမှုကြောင့်ဂျပန်နိုင်ငံကစစ်ကဲမှာသတင်းနှစ်ပတ်ကြာတည်ထောင်ခွဲပြီးစောင့်ကြည့်စစ်ဆေးခံရတဲ့အပျော်စီးသမှုပေါ်ကရာနဲ့ချီရခီးတဲ့ဗိုလ်ထုတွေကကမ်းမော့ဆင်ဝင်ပေးလိုက်ပါပြီ။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေတဲ့ကိုဇယ်ရီနေဗားဒါပြည်နယ်မှာဒင်းညာစကားစစ်တုံးမှာဖြစ်ပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းကြားရမှာကတော့
ဒီပရမအနေနဲ့တော့ဒီဟာဘယ်နှစ်ယောက်မိသားစုပင်တယောက်လောက်ဒီအမေရိကန်မရှိတဲ့မြန်မာတွေထိမလဲဆိုတော့ကျွန်တော်တို့ပြည်ပနာလည်းပထမရေးကြည့်
ဒါကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ကန့်သက်ချက်ကိုအမြန်ဆုံးရုပ်သိမ်းရေးမြန်မာအမေရိကန်လူမှုရေးအဖွဲ့အစည်းတစ်ခုကနေပြီးအမြန်ဆုံးစ조사သွားမယ့်အကြောင်း VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာတောင်မရှိသူတို့ကပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကိုရိုနာဗိုင်းရပ်စ်ကြောင့်အင်ဒိုနီးရှားခီးသွားလုပ်ငန်းအခက်ကြုံနေရတဲ့အကြောင်းထိုင်းမြန်မာနယ်စပ်မူရင်မှောင်ခိုဂိုင်းတွေနဲ့ထိုင်းရဲတပ်ဖွဲ့တွေပြစ်ခတ်မှုအခြေအနေသတင်းပေးပို့ချက်တွေကိုလည်းနားဆင်ရမှာပါနောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုလည်းကောက်နှုတ်တင်ပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်တရုတ်နိုင်ငံကစတင်ပြန်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဂျပန်နိုင်ငံကစစ်ကဲမှာသတင်းနှစ်ပတ်ကြာတည်ထောင်ခွဲပြီးစောင့်ကြည့်စစ်ဆေးခံရတဲ့အပျော်စီးသမှုပေါ်ကရာနဲ့ချီတဲ့ခီးတွေဗိုလ်ထုတွေမှာကမ်းမော့ကစင်ဝင်ပြုလိုက်ပါပြီ
။ဟုတ်တယ်စမစီ။အ
ခုတော့နေလိုက်တယ်။နေတဲ့だけです。
いやなんかもうびっくり
したい。သမှုကစင်ဝင်ရလို့ဝမ်းတန်နေကြတဲ့ဂျပန်ခီးတွေတချို့ပါယိုကိုဟာမာစစ်ကဲကိုဖေဖော်ဝါရီလ3ရက်နေ့ကရောက်လာရင်ကဆက်လို့ရထားရတဲ့ Diamond Princess သမှုကခီးတွေ900လောက်ဗိုလ်ထုတွေမှာပဲသမှုကနေထွက်ခွာသွားခဲ့ကြတာပါ။အကမှတင်မောကဆင်းသွားတဲ့သူတယောက်ထံမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေတာတွေ့ရပြီးတဲ့နောက်တင်မောမှာလိုက်ပါလာတဲ့ခီးတဲ့3,900နဲ့တင်မောသားတွေကိုပါဂျပန်နိုင်ငံကချမ်းမရရှိတွေကတီးတန့်ခွဲထားပြီးစောင့်ကြည့်စစ်ဆေးခဲ့တာဖြစ်ပါတယ်။ဗိုင်းရပ်စ်ပေါ်မှာကူးစက်အောင်ထိန်းချုပ်ဖို့ရည်ရွယ်ပေမဲ့942ယောက်ထိကူးစက်ခံခဲ့ရတဲ့အတွက်တရုတ်နိုင်ငံပြည်ပမှာအများဆုံးကူးစက်မှုလည်းဖြစ်ခဲ့တာပါ။ဗိုင်းရပ်စ်ပေါ်မှာရှိတဲ့ကြောင့်စစ်ဆေးအတည်ပြုနိုင်တဲ့သူတွေနဲ့ရောဂါလက္ခဏာမတွေ့ရတဲ့သူတွေကိုသာတင်မောဘော်ကစင်ဝင်ပေးခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသား300လောက်ကိုတော့တင်းလာနေတဲ့ကောင်ကပဲကဲထုတ်ခဲ့ပြီး14ရက်ကြာတရားခွက်ပြီးစောင့်ကြည့်စစ်ဆေးနေပါတယ်။ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊ဟောင်ကောင်ပါဝင်နိုင်ငံတော်များကလည်းယိုကိုဟာမာစစ်ကဲကတင်းမောမှာရှိတဲ့သက်ဆိုင်ရာနိုင်ငံသားတွေကိုပြန်ခေါ်ဖို့စစ်ဆေးနေပါတယ်။တရုတ်နိုင်ငံကဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ခဲ့တဲ့ဟူပေပြည်နယ်မှာသေဆုံးသူနောက်ထပ်108ယောက်ရှိတဲ့အတွက်သေဆုံးသူရေထွက်ဟာအခုဆိုရင် 2,112 ယောက်ထိရှိသွားပြီဖြစ်တဲ့အကြောင်းလဲတရုတ်စိုးရတာဝန်ရှိသူတွေကြာသပတေးနေ့မှာကြေညာထားတာပါဒီဆုံးသူအများစုကတော့ပြည်내မျိုးတော်ဝဝမ်းမှာဖြစ်တဲ့အကြောင်းလဲပြည်내ကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ
်တရုတ်စိုးရကအမေရိကန်ချီဆိုင် Wall Street Journal သတင်းစာကသတင်းထောက်3ကိုသတင်းယူခွင့်လိုင်စင်ရုပ်သိမ်းလိုက်ပါတယ်တရုတ်စိုးရအမည်အရ Wall Street Journal ကအက်ဒီတာအပေါ်သတင်းကောင်းကြီးတခုဟာလူမျိုးရေးကွဲခြားမှုစံတာကြောင့်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂန်ရှဝမ်ကဗိုလ်ထုတ်နေ့ကဘီဂျင်းမြို့မှာသတင်းတော်တွေကိုပြောကြားရမှာဖေဖော်ဝါရီလ3ရက်နေ့ကရေးသားဖော်ပြခဲ့တဲ့ China is the real sick man of Asia တရုတ်နိုင်ငံကအာရှတိုက်ရဲ့တကယ်လူနာပဲဆိုတဲ့အက်ဒီတာအပေါ်နဲ့ပတ်သက်ပြီး Wall Street Journal သတင်းစာကမတောင်းပန်တာကြောင့်လို့ဆိုပါတယ်အမေရိကန်သုတေသီ Walter Russell Mead ရေးသားတဲ့အဲ့ဒီအက်ဒီတာအပေါ်မှာ Coronavirus ကိစ္စတရုတ်တို့ကင်တွယ်ပုံကိုဝေဖန်ရေးသားထားတာဖြစ်ပါတယ် Sick man of Asia ဆိုစကရဟာတမိုင်းရတရုတ်လူမျိုးတွေကိုပုံသေးကားချက်ကြည့်မြင်နှိမ့်ချပြောဆိုရမှာသုံးခဲ့တာဖြစ်ပြီးယောဂထုပြောမှုနဲ့မတန့်ရှင်းမှုပြယုတ်ဖြစ်သုံးဆွဲခဲ့တာလည်းဖြစ်ပါတယ် Wall Street Journal ကလိုင်စီရုပ်သိမ်းခံရတဲ့သတင်းတော့သုံးအမည်ကိုထုတ်ပြန်ခဲ့ရမှာ American နိုင်ငံသား2ဦးဖြစ်တဲ့တရုတ် Bureau ဒုတိယအကြီးအကဲ Joe Chin သတင်းတော့ Chow Dan နဲ့ Australia နိုင်ငံသားသတင်းထား Philip Wan တို့ဖြစ်ပါတယ်။သူတို့အားလုံး၅ရက်အတွင်းတရုတ်နိုင်ငံကထွက်ခွာရမှာဖြစ်ပါတယ်။ဒီအစိုးရရဲ့လိုရက်ကို American နိုင်ငံသားဝန်ကြီးဌာနကဖြစ်တင်ရှုတ်ချခဲ့ရမှာရင့်ကျက်ပြီးတာဝန်ရှိတဲ့နိုင်ငံတွေဟာအချက်အလက်နဲ့အယူအဆတွေကိုတင်ပြလေရှိတယ်လွတ်လပ်တဲ့မီဒီယာကိုသဘောပေါက်နားလည်ကြကြောင်းချက်ချက်ချက်ပြန်လည်ပြောကြားတာသာမှန်ကန်တဲ့တုံ့ပြန်မှုဖြစ်တယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါတယ်။
ယူနိုက်တက်မှာကိုရိုနာဗိုင်းရပ်စ်ကူးစက္ကန့်ငယ်ရကြောင်းစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်တည်ဆုံးသူ2ဦးရှိရဲဆိုပြီးအစိုးရကသတင်းစာကဖော်ပြလိုက်ပါတယ်။ဒါဆိုရင်ယူနိုက်တက်မှာလာမကအရှေ့လေပိုင်းဒေသမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးတည်ဆုံးမှုလည်းဖြစ်ပါတယ်။ယူနိုက်တက်မှာတကြီးရွယ်ဦး2ဦးဟာတရရမြို့တော်တောင်ဘက်ကကွမ်းမြို့မှာတည်ဆုံးတာဖြစ်ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုကူကပ်ပြီးနိုင်ငံပိုင် IRN သတင်းကဖော်ပြပါတယ်။မြို့မှာရှိတဲ့စာသင်ကျောင်းတွေတက်သူတွေကိုပိတ်ပြီးစုံစမ်းစစ်ဆေးသွားမယ်လို့လည်းသတင်းကဖော်ပြပေမဲ့အသေးစိတ်ကတော့မပြောပါဘူး။အစိုးရနဲ့နှိစက်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ ISNE ကလည်းလွန်ခဲ့တဲ့နှစ်ရက်လောက်ကလေးကရောဂါပိုးကူးစက်ခံထားတယ်လို့တာဝန်ရရှိသူတွေကိုတွေးရှိထားတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကူကပ်ဖော်ပြခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်မှုကြောင့်ယူရန်နိုင်ငံကလေဆိပ်တွေမှာဝင်ရောက်လာတဲ့လေယာဉ်တွေကိုအာဏာပိုင်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေကြတာပါ။လက်တလောအရှေ့လက်ပိုင်းဒေသမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်ဗိုလ်ထုံးတွေထိတရားဝင်အတီးပြုထားသူတွေထဲမှာတော့အားရဆော်များပြည်အောင်စု UAE မှာ9ယောက်ရှိနေပြီး9ယောက်ကတော့တရုတ်နိုင်ငံသားတွေဖြစ်ကြပြီး7ယောက်ကတော့အိန္ဒိယနဲ့ဖိလစ်ပိုင်နိုင်ငံသားတွေဖြစ်ပါတယ်။အရှေ့လက်ပိုင်းဒေသမှာပထမဆုံးကူးစက်မှုအတီးပြုခဲ့တဲ့အချင်းနိုင်ငံကတော့လူနာနိုင်ငံသား2ဖြစ်ကြောင်းသာပြောဆိုထားပြီးယောဂလက္ခဏာမပြင်းထန်တဲ့အကြောင်းလည်းပြောဆိုထားပါတယ်။
အီဘိုလာရောဂါကုသရမှာအသုံးပြုတဲ့ဆေးတမျိုးကကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုကုသနိုင်မလားဆိုတာကိုတရုတ်အစိုးရနဲ့ပူးပေါင်းပြီးစမ်းသပ်စစ်ဆေးနေတယ်လို့အမေရိကန်နိုင်ငံကဇီဝနည်းပညာဆိုင်ရာ Gilead Science Company ကပြောပါတယ်။မေလမှာအဖြေသိရဖို့မျှော်လင့်ထားတယ်လို့လည်းအဲ့ဒီကုမ္ပဏီကပြောပါတယ်။အီဘိုလာရောဂါနဲ့တခြားရောဂါတမျိုးကုသရေးအတွက် Remdesivir ဆေးကိုတည်တွင်ထုတ်လုပ်ခဲ့တဲ့ Gilead Sciences Company အနေနဲ့စမ်းသပ်ဆေးကုကန်နှခမ်းမှာကူးစက်လူနာတွေကိုစတင်စမ်းသပ်ကုသနေပြီလို့ VOA ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကုသရေးအလားလာရှိတဲ့ဆေးအဖြစ်ဒီ Remdesivir ဆေးကိုလူနာတွေအနေနဲ့ကိမကင်းနဲ့ထိရောက်မှုရှိမရှိသိရှိဖို့စမ်းသပ်နေတာလည်းဖြစ်ပါတယ်။အခုလိုဆေးစမ်းသပ်နေတာကိုတရုတ်နိုင်ငံပိုင်သတင်းဌာနတွေနဲ့သတင်းစာမျက်နှာဖုံးမှာသတင်းစာရေးမျက်နှာဖုံးမှာအခြေတဝင်းရေးသားဖော်ပြကြပြီးနွေ့နွေ့ထွေးထွေးကြိုဆိုကြပါတယ်။ဆေးရထက်တန်နေတဲ့တရုတ်နိုင်ငံသားတချို့ကစကရက်တန်၄ရက်ပါဝင်တဲ့ Remdesivir ကိုတရုတ်စကားနဲ့ Remdesivir 1ပြည်သူတွေရဲ့မျှော်လင့်ချက်လို့အတိတ်ပဲရတဲ့စကားလုံးနဲ့တင်စားပြောဆိုနေကြပါတယ်။သိပ္ပံနည်းအရလည်းဒီဆေးကမျှော်လင့်ချက်ရှိနေတာပါ။ဇန်နဝါရီလအတွင်းကကိုရိုနာဗိုင်းရပ်စ်ရောဂါတဲ့အမေရိကန်တူအပါအဝင်ဒီဆေးကြောင့်24တိုင်အတွင်းမြန်မြန်ဆန်ဆန်နလန်ထသက်တာတော်ရာတွေရှိခဲ့ပါတယ်။ဒီ Remdesivir ဆေးနဲ့မကုသခင်မှာအဲ့ဒီအမေရိကန်လူနာရဲ့အခြေအနေဟာအတော်ဆိုးရွားခဲ့တယ်လို့ဆိုပါရယ်ခင်ဗျာ
။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုမီတာ32 kHz 9335ไลโดมิเตอร์40กิโลเฮิรตซ์คอนเลสชิตองญาไลโดมิเตอร์48กิโลเฮิรตซ์615ตองญาเนดุติยานายเวมาไลลัมมิเตอร์190กิโลเฮิรตซ์1505โรกานิทุ่งล้วนไปได้บาเรชิน
ฟิวอเมริกันแทเมียนมาไวซีซินเยจาซาบินิเมเนคินทรินิโอเซเลจินญาณีบาเรလာမယ့်နိုဝင်ဘာလတဲ့ချင်းပတ်မဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့96ဦးဟာဗိုလ်ထုနေ့ညမှာတော့နီဗာဒါပြည်နယ်မှာကိုကြီးမြောက်စကားစစ်တုံးမှာဖြစ်ပါတယ်။ဗမောင်းပြည်နယ်တက်လက်တော်အမတ်ဘာနီဆန်ဒါစ်နဲ့အင်ဒီယားနာပြည်နယ်ဆောက်ဘန်မျိုးတော်ဝင်ဟောင်းပစ်ဘူတေဂျစ်တို့ကတော့ပါတီလူရွေးချယ်ပွဲတွေစတင်ကျင်းပတဲ့အိုင်အိုဝါနဲ့နယူးဟမ်ရှိုင်းပြည်နယ်တွေမှာထောက်ခံမှုတွေအားကောင်းလာခဲ့တာပါနယူးဟမ်ရှိုင်းပြည်နယ်မှာမထင်မှတ်ပဲတတိယနေရာရောက်လာတဲ့မင်းနီဆိုတာပြည်နယ်ထက်လွတ်တော်မှအေမီကလိုဘူရှာကလည်းနီဗာဒါပြည်နယ်ကစကားစစ်တိုးပွဲနဲ့စနေနေ့အကြိုရွေးပွဲတွေမှာအောင်မြင်မှုအချိန်ကိုစတင်ထားဖို့ပြင်ဆင်နေပါတယ်အဆိုပါလူလူစတန်နေမှာထောက်ခံမှုခိုင်မာရခဲ့ကြတဲ့ဒုသမဟောင်းဂျိုးဘိုင်ဒန်နဲ့မက်ဆာချူးဆက်စ်ပြည်နယ်ထက်လွတ်တော်မှအလစ်စ်ဘက်ဝါရင်တို့တို့လည်းအခုကျင်းပမဲ့စကားစစ်တိုးပွဲနဲ့အကြိုရွေးပွဲတွေဟာထောက်ခံမှုတွေပြန်ရအောင်ကြိုးပမ်းနိုင်မဲ့အခွင့်အလမ်းတရလည်းဖြစ်ပါတယ်။စကားစစ်တိုးပွဲမှာပထမဆုံးအကြိမ်ဖြစ်ပါဝင်မဲ့သူကတော့နယူးယောက်မြို့တော်ဝင်ဟောင်းမက်ကယ်ဘလူးမတ်ပါ။နီဗာဒါပြည်နယ်ကြိုးရွေးပွဲမှာရှင်ပြိုင်မဲ့သူစီးမမှာပါဝင်မယ်လဲကိုပိုင်ငွေဒေါ်လာတန်းရာနဲ့ချီပြီးမဲဆွယ်စည်းရုံးတွေကြီးကျယ်လုပ်ပြီးတဲ့နောက်နိုင်ငံတော်ဝန်ထောက်ခံမှုတွေမြင့်တက်လာရကစကားစစ်တိုးပွဲမှာပါဝင်လာတာလည်းဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့တောင်းဆိုချက်အရအမေရိကန်ကာကွယ်ရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူတူဗိုလ်ထုနီကရာထူးကနှုတ်ထွက်သွားခဲ့ပါတယ်။ယူကရိန်းအရှုပ်ထွေးတဲ့ပါဝင်ခဲ့တဲ့အမေရိကန်မျိုးသားလူကြိုရေးအဖွဲ့ကအဖွဲ့ဝင်တော်တော်များများရာထူးကနှုတ်ထွက်တဲ့အထက်အခုဖြစ်ရနောက်ဆုံးဖြစ်ရပါ ကာဝေးဝန်ကြီးဌာနကမူဝါဒပိုင်းဆိုင်ရာတာဝန်ရှိသူဂျွန်ရူဂျဲနိုင်ငံတာဝန်ထမ်းဆောင်မှုအပေါ်ဂုဏ်ယူကျေးဇူးတင်တဲ့အကြောင်းသမ္မတ Trump က Twitter မှာရေးသားခဲ့ပါတယ်။ဒါပေမဲ့ဂျွန်ရူရဲ့ဒီကောင်များဒါပေမဲ့ဂျွန်ရူရဲ့စာထဲမှာတော့သမ္မတရဲ့တောင်းဆိုချက်နဲ့ကာဝေးဝန်ကြီး Mark Esper ကကျွန်တော်ကိုနှုတ်ထွက်ခိုင်းတာလို့ကျွန်တော်နားလည်ထားတယ်လို့ရေးသားထားပါတယ်။ Rudha ယူကရိန်းနိုင်ငံတွင်းကအာဂရီလိုက်စားမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေလုံလောက်မှုရှိတာကြောင့်ယူကရိန်းကိုအကူအညီပေးတဲ့ဆိုပြီးခွင့်ပြုချက်ပေးခဲ့သူဖြစ်ပါတယ်။သမ္မတ Trump ရဲ့အဖွဲ့ကတော့ယူကရိန်းကိုအကူအညီမပေးတာဟာယူကရိန်းနိုင်ငံတွင်းကအာဂရီလိုက်စားမှုတွေအကြောင်းဆိုပြီးအကြောင်းပြထားတာပါ။ဒါကြောင့် Rudha ရဲ့လှုပ်ဆောင်ချက်ဟာသမ္မတ Trump ရဲ့အဖွဲ့နဲ့အကြောင်းပြချက်တွေကိုအားနည်းစေခဲ့ပါ။ကာဝေးဝန်ကြီးကပြောခွင့်ရဂျိုနသန်ဟော့ဖ်မန်ကတော့ Rudha ကိုဖယ်ရှားလိုက်တာကြောင့်သမ္မတ Trump ဟာသူ့လိုချင်တဲ့အဖွဲ့ကိုရရှိဖို့အတွက်အခွင့်အရေးတရားဖြစ်တယ်လို့ပြောပါရခင်ဗျာ
။တောင်ဆူရနိုင်ငံမှာပြည်내၁၀ခုနဲ့အထူးအချုပ်ရေးဒေသ၃ခုပြောင်းလဲသတ်မှတ်မဲ့အစီအစဉ်ကိုသမ္မတဆယ်ဘာကီးယားရဲ့ဆွေးနွေးပွဲကတည်ပြုလိုက်ပါတယ်။သူကပြောရင်းကာလညညွတ်တဲ့ဆွေးနွေးတရားဖွဲ့စည်းဖို့စနေနေ့နောက်ဆုံးထပ်သတ်မှတ်ထားတဲ့အချိန်မှာပဲသမ္မတရဲ့အစီအစဉ်ကိုတည်ပြုလိုက်တာပါ။တောင်ဆူရမှာပြည်ရင်းစစ်ကာလအတွင်းသမ္မတကသူ့သဘောနဲ့ဖွဲ့စည်းထားတဲ့ပြည်내32ပြည်내စနစ်ကိုပြည်ခရဲသတင်းဘက်ကမှတိုက်ခတ်နေဖိအားပေးရခံခဲ့ရပြီးနောက်ပြင်ဆင်ဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်
။ဥရယာတိပြောင်းလဲမှုနဲ့စီးပွားရေးကြုံရရမှာကျင့်သုံးတဲ့နည်းလမ်းတွေဟာကလီးနယ်တွေရဲ့ကျန်းမာရေးနဲ့အနာဂတ်ကိုထိခိုက်စေတယ်လို့ကမ္ဘာတဝန်းကကြမ်းကျင်သူတွေကပြောပါရယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ကမ္ဘာကလီးသူငယ်များရံမုံငွေအဖွဲ့ UNICEF နဲ့ British စီးပွားဂျာနယ် Lancet ဆိုကလွတ်လပ်တဲ့ကျွမ်းကျင်သူ40ပါတဲ့အဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာအခုလိုဖော်ပြထားတာဖြစ်ပါရယ်။တစုံတစ်ပတ်ပေါက်ကြားခဲ့တဲ့အဲ့ဒီအစီရင်ခံစာမှာဥရယာတိပြောင်းလဲလာမှုသဘာဝပတ်ဝန်းကျင်ရည်သွေးကျဆင်းမှုနဲ့ဈေးကွက်ကြော်ငြာတွေမှာအသုံးပြုတဲ့မသင့်တော်တဲ့နည်းလမ်းတွေကြောင့်ထိခိုက်နိုင်တဲ့ကလီးတွေရဲ့ကျွမ်းမာရေးကိုဘယ်နိုင်ငံကမှအကာအကွယ်မပေးထားဘူးလို့ပါရှိပါရယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုရဲမင်းထွန်းတို့ကပြောသွားတာပါရှင်အခုတော့သတင်းလွှာရင်းကိုနားဆင်ရမှာပါတရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာနိုင်ငံပေါင်း2,000ကျော်ကိုကူးစက်နေပေမဲ့အရှေ့တောင်အာရှနိုင်ငံတွေထဲကလူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာတော့အခုချိန်ထိကူးစက်သူရှိတယ်လို့မကြားရသေးပါဘူး။ဒါပေမဲ့လည်းဗိုင်းရပ်စ်အန္တရာယ်ကိုစိုးရိမ်မှုတွေကြောင့်ခီးသွွားတွေကြားရေပန်းစားတဲ့ဘာလီကျွန်းအပါအဝင်နေရာတော်တော်များများမှာရိုက်ခတ်မှုတွေကြုံနေရပါတယ်။အကြောင်းဆုံးကိုတော့ VOA သတင်းတောက်အာဟာဒင်ဥတ်မာပေးပို့ထားတဲ့သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်ရာကလေယာဉ်ခီးစဉ်တွေဖြတ်သိမ်းရတာတွေရောက်နေပြီးသားခီးသွွားတွေကနေရက်မပြောင်းနိုင်သူတွေလည်းရှိနေပါတယ်။ဘာလီကျွန်းမှာရောက်နေတဲ့တရုတ်ခီးသွွားမမီကတော့စိတ်ချရတဲ့အချိန်ထိဆက်နေသွားဖို့ဆုံးဖြတ်ထားပါတယ်
။因为现在那边疫情比较严重嘛。
အခြေအနေကစိတ်မချရသေးလို့မပြောင်းချင်သေးပါဘူး
။ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းဘာလီပြည်ပဆိုင်ရာလေဆိပ်ကလွင်မှုကြီးကြပ်ရေးဌာနကနေဗီဇာတက်တန်းတိုးပြရသူတရုတ်ခီးသွွား300ကျော်ထိရှိပါတယ်။တရုတ်ခီးသွွားလေဝေလောင်းကတော့ပြောင်းခြင်းပေမဲ့မပြောင်းနိုင်တဲ့သူပါ။
是那个航班停了本来我们想
这个တော့ကျွန်တော်ပြန်ကျင်ပါတယ်ဒါပေမဲ့လည်း coronavirus ဖြစ်နေပြီးလေယာဉ်ခီးစဉ်တွေလည်းဖြတ်ထားရတော့အင်ပြန်လို့လည်းမရပါဘူ
း coronavirus ကူးစက်မှုကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်ပြည်မှာကြီးကတိုက်ရိုက်လေယာဉ်တွေအားလုံးကို February 5ရက်နေ့ကစလို့အင်ဒိုနီးရှားဆွေရကရပ်ဆိုင်းထားတဲ့အကြောင်းလဲအပြည်ပြည်ဆိုင်ရာလေယာဉ်ဝင်ရဲ့ပြောခွင့်ရအရီအာဆန်နူရိုဟင်ကပြောပါတယ်
Untuk seluruh rute penerbangan dari Bali
Bali Junen Tiu Timari ja khizin ni alung ko phet thing lai ja ri si de lo ya sain tha ri le si ba le ya sain tha ai khizin bang ga de pat ko 248 khu si ba le Hong Kong Taiwan Joint Taipei ko twin jet ne pi swae ni de khizin de su ro si ni ba de
လင်းခီးစဉ်တွေရုတ်တရက်ရက်ဆန်းလိုက်တဲ့အတွက်နေရပြောင်းခြင်းသူတရုတ်နိုင်ငံသား62ယောက်ကိုတရုတ်ဆိုရအစီအစဉ်နဲ့ဖေဖော်ဝါရီ10ရက်နေ့မှာပဲပြန်ခေါ်ယူခဲ့ရပါတယ်။ဘာလီကျွန်းမှာရောအင်ဒိုနီးရှားတနင်္ဂနွေလုံးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုမတွေ့ရသေးတဲ့အကြောင်းအင်ဒိုနီးရှားအနာဘဏ်ကြီးကပြောဆိုထားတာပါ။ဒါပေမဲ့လည်းဘာလီကျွန်းကပြန်သွားတဲ့တရုတ်နိုင်ငံသားတယောက်မှာဗိုင်းရပ်စ်ပိုးတွေ့တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့အတွက်စုံစမ်းစစ်ဆေးခဲ့ရတဲ့အကြောင်းလဲဘာလီကျွန်းကျန်းမာရေးအေဂျင်စီက EYNWIDIA ကပြောပါတယ်။
ya setelah kami melakukan diskusi dan analisa
yo ba byu jin yo tiyong nai ngan ne bali jun ma ni ka de chin ni ko ba khwe cha san se le la ji de ka yo ba byu jin jaw ni da twi ya ba le da chaung le luna ha tiyong nai ngan ma bias ko gu khan ya ga phit po pya ba le de ka lo tiyong nai ngan ma gu set pi bali jun yauk la de so yin le a khu law su ti yauk ko gu ni law ba bi
bali jun ko la ya khi twa yi de ma tiyong nai ngan da ri ga dutiya a mya so ma ဒီကရက်2019ခုနှစ်ထဲဘာလီကျွန်းကိုလာတဲ့ခီးသွွား6တန်းကျော်နဲ့တရုတ်နိုင်ငံသားက1တန်းကျော်ထိရှိပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်လေကြောင်းခီးစဉ်တွေဆိုင်းငံ့ထားရတဲ့အတွက်ခီးသွွားလုပ်ငန်းမှာအထိနာလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။ပြီးခဲ့တဲ့လတည်းမှာတွင် တရုတ်ခီးသွွား2000ထက်မနည်းကခီးစဉ်တွေကိုဖျက်ခဲ့ကြတယ်လို့လည်းဘာလီကျွန်းရဲ့ခီးသွွားလုပ်ငန်းအေဂျင်စီအကြီးအကဲ Iputu Estua ကပြောပါတယ်
penurunan jumlah kunjungan ini pastilah
kle la re tu re ne twa re twa le yin khin sin ni ma raw ti ti sa sa thi kai par de dutiya a ni ne ga raw khi twa long ngan agency twe tatiya ga raw elan nyon twe hotel twe le twa re niya re amatiya pisi yang sain twe le o ale pat mya re niya twe ma ba thi kai kaun par de
tawin shi tu re ga raw dilo chin ni myo a yin ga le chaw mu re twe tait ma so yin nya bu lo so ja par de တက္ကရ2000ပြည့်လို့နှစ်ဒီမှာတုန်းကအသက်ရှူလမ်းကြောင်းဆိုင်ရာစားစရောက2002ခုနှစ်တုန်းကဘာလီကျွန်းပေါ်မှာရှိတဲ့ necklace တွေဘုံးခွဲခံရမှုတွေနဲ့2005ခုနှစ်ကအချမ်းဖက်တက်ခတ်မှုတွေကြောင့်ခီးသွားတွေအလာနေခဲ့ပူပါတယ်။ဒါပေမဲ့လည်းအချိန်တွေအေးချမ်းသွားတဲ့အခါခီးသွားတွေပြန်ရောက်လာလေရှိတဲ့ကြတာကြောင့်ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မှုတွေကနေပြန်လည်နှလန်းထူလာမယ်လို့လည်းမျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လင်းပြပြသွားတာပါရှင်။ကြာသပတေးလေးနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါဗျ။ American သမ္မတ Donald Trump က January လကုန်မှာပြဋ္ဌာန်းလိုက်တဲ့ပြည်ဝင်ခွင့် Visa ကန့်သက်ခံရတဲ့နိုင်ငံတွေထဲမှာမြန်မာလည်းပါနေတာကြောင့်ဒီကန့်သက်ချက်အမြန်ဆုံးပြန်ပြီးရုပ်သိမ်းပေးရေးအတွက် BACI မြန်မာ American လူမှုကူညီရေးအသင်းကကြိုးပမ်းနေပါဗျ။ BACI ရဲ့အမှုဆောင်ညွှန်ကြားမှု Eliza Van Nee ကိုကိုဇော်ဝင်းလိုင်က Washington DC မြို့က BOA ရုံးချုပ်မှာတွေ့ဆုံမေးမြန်းစဉ်သူကသမ္မတ Trump ရဲ့ပြည်ဝင်ခွင့် Visa ကန့်သက်ချက်ဟာယာယီအစီအစဉ်မျှတာဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းအခုလိုစပြောပါရယ
်ပထမဆုံးအနေနဲ့ temporary ယာယီလို့ပဲကျွန်တော်မျှော်လင့်ချင်ပါတယ်ဆိုလိုတာတစ်နှစ်မှလားနှစ်နှစ်မှလားကျွန်တော်တို့သူတို့ American စိုးရနဲ့လည်းပူပေါင်းပြီးမှကျွန်တော်လုပ်မှာဖြစ်ပါတယ်ကျွန်တော်တို့ဖဲကနေပြီးတော့မတရားပဲနဲ့ဘာမှမကြိုးစားပဲနဲ့ဖွင့်ပေးပါဆိုတဲ့ဟာမျိုးလည်းကျွန်တော်မတောင်းချင်ပါဘူးဒီအဝင်းဝင် both party satisfactory ဖြစ်အောင်ကိုကျွန်တော်တို့လုပ်ချင်ပါလားဆိုတော့ကျွန်တော်ကတော့မြန်မာနဲ့တစ်နှစ်မနာမလို့ချက်တစ်နှစ်နှစ်နှစ်ပေါ့ပြောလို့တော့မရဘူးဒါပေမဲ့အများဆုံးပေါ့လေတစ်နှစ်မှာဖြစ်ဖြစ်ဒီဟာရအောင်ကျွန်တော်တို့မျှော်လင့်ချင်ပါတယ်မြန်မာနဲ့အမေရိကန်နိုင်ငံဆက်စပ်ရေးပြေလည်ဖို့ကျွန်တော် resource တွေတော်တော်လူအပ်နေတဲ့အချိန်မှာဒီလိုဖြစ်သွားတော့ဒီ long term implication တွေရှိနိုင်တယ်လို့ကျွန်တော်တို့ကယုံကြည်
ရှိမှာကျွတ်တဲ့ရောက်မှုတွေရှိ
ကျွတ်တဲ့ရောက်မှုတွေရှိလာအဲ့တော့ဒီဟာတွေကိုကျွန်တော်တို့အများဆုံးနဲ့ lift away လုပ်နိုင်ရကျွန်တော်တို့ step ယူနေပါတယ်အဲ့ဒီ step တွေကပါလဲဆိုလို့ရှိရင်ပထမအနေနဲ့တော့ဒီဟာပဲနှစ်ယောက်မိသားစုပဲနှစ်ယောက်လောက်ဒီ American မရှိတဲ့မြန်မာတွေထိမလဲဆိုတော့ကျွန်တော်တို့တည်ပူနာလည်းဖို့ပထမရေးကြည့်တယ်အဲ့ဒီတော့ကျွန်တော် survey ယူနေတယ်အဲ့ဒီ survey ယူပြီးတော့မှဒီနံပါတ်တွေနဲ့တွဲပြီးတော့အဲ့ဒီနံပါတ်တွေကိုမြည်ပြီးတဲ့နောက်အဲ့ဒီပုံမှာခြေခါပြီးတော့ကျွန်တော်တို့ကဒီဘက်ကျွန်တော်တို့လုပ်ဖို့ကပြမိတ်ဆွေဒီ congress ရဲ့ state department ရဲ့ပြီးတော့မှ community members ရဲ့ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကိုလည်းပါဝင်လာဖို့လိုအပ်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါပေါင်းပြီးတော့မှအမြန်ဆုံး lift ဒီကွင်းလွှတ်ခွင့်ရအောင်ကျွန်တော်တို့က
စံရုပ်သိမ်းပေးဖို့ပါเนาะအမေရိကန်အစိုးရအရာရှိတွေနဲ့တွေ့တဲ့နေရာမှာရောဒါမှမဟုတ်အမေရိကန်အစိုးရအရာရှိပဲဖြစ်ဒီလွတ်တော်ကလူတွေပဲဖြစ်ပေါ့เนาะတွေ့တဲ့နေရာမှာရောသူတို့ကဘာတွေပြောတယ်လဲတပေါ့သမရကဒီကျင်ရဲထုတ်တာဟာဘာကြောင့်မြန်မာပြည်ကတော့ဒါတွေမလုပ်ပေးလို့ဘာမလုပ်ပေးလို့ဩဘလို့လေးဖြစ်ရင်တော့ဒါဒီလိုမျိုးမြန်မာနိုင်ငံလည်းဒီစင်းနဲ့ပါမှာမဟုတ်ဘူးဆိုပြီးသူတို့ဘက်ကထုတ်ပြောတာမျိုးရောရှိသလား
သူတို့ဖဲကနေပြောတာတော့အချင်းချို့အဖြစ်တော့ဒီ PP အထက်မှာအားလုံးပါပြီးဒီဟာပါပဲလို့သူတို့ကတော့ပြောထားပါတယ်ဒါပေမဲ့ကျွန်တော်တို့မြင်တာကတော့ရှင်းရှင်းလင်းလင်းပါပဲသူတို့အကြောင်းပြတာပဲလို့ကျွန်တော်တို့မြင်ပါတယ်ဒီ entity
ဘာကြောင့်အကြောင်းပြရတာဘာမှပြောဘာကြောင့်ပိတ်ချင်ရတာလဲသူတို့
ဆိုလို့ကျွန်တော်
တို့နားလည်လို့ရတာဥပမာအာဖရိကဒါမှမဟုတ်အရှေ့လေဘန်နိုင်ငံတခုဆိုလစ်ဗျားတို့သူဘာလို့ဆိုလို့ရှင်စီးရီးယားဆိုရင်ထားတော့စစ်ဖြစ်နေတယ်အဲ့မှာအကြမ်းဖက်သမားတွေရှိတယ်ဆိုတာဒါကြောင့်မလို့အဲ့ထက်မှာဒီအမေရိကကိုရောက်လာတဲ့လူတွေထဲမှာအဲ့လိုမျိုးအကြမ်းဖက်သမားတွေအိုရောရောကြောက်ရောနဲ့ရောပါလာတာမျိုးဖြစ်မှာဆိုတဲ့အတွက်ကန့်တတ်တယ်ဆိုရင်လက်ခံရကြဟုတ်က
ဲ
့မြန်မာပြည်ကြတော့အဲ့လိုဟုတ်မနေပြန်ဘူးဟု
တ်ကဲ
့ဆိုလိုချင်တာကဟိုမြန်မာနိုင်ငံမှာနိုင်ငံထဲမှာနိုင်ငံကြီးမတည်ငြိမ်မှုရှိတယ်ရခိုင်မှာပြဿနာတွေရှိတယ်ရှမ်းမှာပြဿနာရှိတယ်ဆိုပေမဲ့လည်းနိုင်ငံတကာကိုအကြမ်းဖက်မှုလှုပ်ဆောင်နေဆိုတဲ့အဆင့်ကိုရောက်မလာဘူးလေကိုယ့်ပြည်ထဲမှာပဲဖြစ်နေတာ哦ဆိုတော့မြန်မာနိုင်ငံကြအဲ့လိုမျိုး
ကျန်တဲ့နာမဟုတ်ပဲနဲ့ဘာလို့ထည့်ရတယ်လို့
ဒီ PP မှာကသူတို့ရဲ့အကြောင်းပြချက်က security လို့ချူရေးကိုပဲအကြောင်းပြနေတယ် terrorist တွေဝင်လာနိုင်တယ် NTT မရှိတဲ့လူတွေလည်းဝင်လာနိုင်တယ်ဆိုတဲ့ဟာပဲသူတို့အကြောင်းပြထားတယ်ဒါပေမဲ့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီ administration ကဒီ immigrant တို့သူတို့လက်မခံဘူး immigrant ကိုဘယ်နည်းလားနဲ့ပဲသူတို့ပိတ်ချင်တယ်ဆိုတော့ကျွန်တော်တို့ကောင်းကောင်းမြင်ပါတယ်ဆိုတော့အဲ့ဒီဟာကနေသူတို့အကြောင်းပြ program ဒီမှာထည့်လိုက်တယ်လို့ကျွန်တော်တို့မြင်ပါတယ်ဆိုတော့ဒီဟာကိုသူတို့တော့ចောင်းပြတယ်လေဒါပေမဲ့ကျွန်တော်တို့ကတော့မတရားဘူးလို့ပဲကျွန်တော်မြင်တယ်အဲ့ဒါကြောင့်သူတို့နဲ့ American ဆိုရနဲ့ America ပြည်သူလူထုနဲ့ကျွန်တော်တို့ community နဲ့ပူးပေါင်းပြီးတော့မှပြန်လဲအဖြေချဖို့လိုတယ်လို့ကျွန်တော်တို့သုတ်တတ်ပါတယ
်အခုဒီသမရ Trump ထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့မြန်မာတရားအနေနဲ့ပေါ့နော်ဟို America မှာရောက်နေတဲ့မြန်မာတရားဟိုမြန်မာပြည်မှာလည်းကိုယ်စိမျိုးမိသားစုတွေရှိရင်မြန်မာတယောက်အနေနဲ့ကိုယ့်ရဲ့သဘောထားကိုပြောပါဆိုရင်ကိုယ်အလိုက်စားအနေနဲ့ဘာကိုအရင်ပြောမလဲတပတ်သမရထရမ့်ဟိုဒါပြောခွင့်ရကြမယ်ဆိုရင်ဒီလိုမျိုးထုတ်ပြန်လိုက်တာဟာ
ဒီလိုထုတ်ပြန်လိုက်တာကကျွန်တော်တို့မြန်မာနဲ့အမေရိကန်အမေရိကန်နဲ့မြန်မာကျွန်တော်တို့ကောင်းတဲ့မိတ်ဆွေနိုင်ငံနဲ့တနိုင်ငံအကြမ်းမှာပဲဖြစ်ဖြစ်ပြည်သူလူထုအကြမ်းမှာပဲဖြစ်ချင်တယ်ဆိုတော့အဲ့ဒီမှာထိသွားတယ်ပထမဆုံးက
ဟောပြည်သူချင်းဆက်ဆံရေး
ပြည်သူချင်းဆက်ဆံရေးမှာကျွန်တော်တို့မိသားစုနဲ့အများကြီးဟိုမှာရှိတယ်ဆိုတော့ဒီဟာရဲ့အကျုံးဝင်အကျုပ်သက်ရောက်မှုကဒီ positive negative ဖြစ်တယ် positive to negative ဖြစ်တယ်အဲ့ဒါကြောင့်ဒီဟာကကျွန်တော်တို့အဖြစ်မဟုတ်ဘူးကျွန်တော်တို့အတွက်လည်းကောင်းကျိုးမဟုတ်ဘူးဒီလူချူရင်းနဲ့အကြောက်ပြတ်တာလည်းအကြောက်ပြတ်တော့ပြန်ပိုက်ခွေရှိတယ်ဒါပေမဲ့ကျွန်တော်တို့ကတော့ဒီမြန်မာနေလာတဲ့လူတွေကဒီလူချူရဲ့အတွက်ထိပါမယ်လို့ကျွန်တော်တို့မယုံကြည်ဘူ
း BACI ရဲ့အမှုဆောင်ညွှန်ကြားမှု Eliza Vani ကိုကိုစော်ဝင်းလိုင်ကတွေ့ဆုံမေးမြန်းခဲ့တာပါရှင်ထိုင်းမြန်မာနယ်စပ်မူရစ်မှောင်ခိုဂိုင်းတွေနဲ့ထိုင်းရဲတပ်ဖွဲ့ပစ်ခတ်တာကနေတောင်ပေါ်တိုင်းရင်းသားမူရစ်ဂိုင်းဝင်3တေဆုံးပြီးတအူးကိုအရှင်ဖမ်းမိခဲ့ပါတယ်ထိုင်းမြောက်ပိုင်းချင်းစံဒေသမှာဖေဖော်ဝါရီလ18ရက်နေ့ကဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ VOA သတင်းတော့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲ့ကျမ်းမဲ့အိုင်လမ်းနေရာနှစ်နေရာမှာမူရစ်စေဝါတည်ဆောင်လာတဲ့ကားနှစ်စီးနဲ့ရှေ့ပြေးလမ်းရှင်းတဲ့ဆိုက်ကယ်တွေကိုထိုင်းနယ်ခြားဆောင်စစ်တပ်3481နဲ့အတူမဲ့ကျမ်းမူရစ်နေနေရေးတပ်ဖွဲ့ဝင်တွေကဖေဖော်ဝါရီလ18ရက်နေ့ညကလိုက်လံဖမ်းဆီးခဲ့တာဖြစ်ပါတယ်။နေဆက်ကနေဝင်လာမဲ့မူရစ်စေတရင်ကိုကြိုတင်ရတာကြောင့်နေမြအာနာပိုင်တွေကမဲ့ကျမ်းမဲ့အိုင်အဝေးပြေးလက်မပေါ်မှာမောင်းနေလာတဲ့ကားနှစီနဲ့စိုက်ကယ်ရဲ့နောက်ကိုလိုက်လံဖမ်းဆီးခဲ့ရမှာကားပေါ်မှာပါလာတဲ့မူရစ်ခိုင်းဝင်တွေကစတင်ပစ်ခတ်ခဲ့လို့နှစ်ဖက်အကြားပစ်ခတ်မှုတွေဖြစ်ပွားခဲ့တာဆိုပြီးထိုင်းအာနာပိုင်တွေကဆိုပါတယ်။မူရစ်စေဝါနှိမ်နေတပ်ဖွဲ့ရဲ့ဒုတိယရဲချုပ်ချင်နာဖတ်ဆာရာစင်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။
ต้องมีการขยายผลต่อไปนะครับจากเคสเก่ามาเคสใหม่ใหม่ก็จะต่อไปเรื่อยๆเรื่อยๆแล้วเราไม่หยุดอยู่แล้วฮะบอกว่าม
ุยเซวาอมุอติติ잿ไต่ขึ้นลานี่บาระจนเราตับพွဲริก็ไทยနိုင်ငံแท้ကိုมุยเซวาริแทบไม่ဝင်ละအောင်ပိတ်ဆို့တားဆီးမှုတွေဆက်လုပ်နေပါတယ်ဆိုပြီးပြောဆိုသွားတာပါအခုဖြစ်ရမှာမူရမကိုဂိုင်းဝင်၃ဦးတိတ်ဆုံးခဲ့ပြီးတဦးကိုအရှင်ဖမ်းဆီးရမိခဲ့ပါတယ်တိတ်ဆုံးသွားတဲ့မူရမောက်ခိုဂိုင်းဝင်တွေဟာအသက်၁၈နှစ်နဲ့၂၀ကြာနေမြေကန်တောင်ပေါ်တိုင်းရင်းသားလူငယ်တွေဖြစ်ကြောင်းထိုင်းရနာပိုင်တွေကဆိုပါတယ်ဖမ်းဆီးမိခဲ့တဲ့ကားတစ်စီးပေါ်မှာစိတ်ကြွဆေးပြား၂သိန်းခွဲအပြင်အိုက်မူရစေဝါ၇ကီလိုနဲ့လက်နက်ငယ်တွေကိုပါတွေ့ရှိခဲ့ပြီးပြခတ်မှုတွေဖြစ်ပြီးလမ်းဘေးကိုထိုးချခဲ့တဲ့ကားငယ်တစ်စီးပေါ်မှာတော့စိတ်ကြွဆေးပြား၃သိန်းကိုဖမ်းဆီးရမိခဲ့ပါတယ်အရှင်ဖမ်းဆီးနိုင်ခဲ့တဲ့မူရစ်ခိုင်းဝင်လူငယ်တအူးကိုလည်းဆက်လက်စစ်ဆေးမှုတွေလှုပ်ဆောင်နေတဲ့အကြောင်းမဲကျန်းနယ်မြေရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီလ18ရက်နေ့မှာပဲထိုင်းမြန်မာနယ်စပ်စံခရဗူရီခရိုင်ဖျားသုံးစုဒေသထောင်ပါပူးမြို့နယ်အတွင်းမှာနယ်စပ်စစ်ဆေးရေးဂိတ်ကိုဖျက်ခဲ့တဲ့အမျိုးသမီးတအူးရဲ့ကားပေါ်ကတာယာအပိုတစ်လုံးထဲမှာစိတ်ကြွသေးပြသသိန်းကိုလည်းနယ်မြေရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းအနာပိုင်တွေကဆိုပါတယ်။ထိုင်းဆိုရကတော့ထိုင်းမြောက်ပိုင်းကိုမူရစေဝါစစ်စေရေးဆောင်ဖြစ်သတ်မှတ်ပြီးနှိမ်နှင်းဖမ်းဆီးမှုတွေဆက်တိုက်လုပ်နေပါတယ်ရှင်
။ VOA ထိုင်းချေဆိုင်သတင်းတောက်မတ်အေးမှာပါရှင်။မကြာခင်မှာတော့လူထုနဲ့ကျန်းမာရေးဥကြော်စန္ဒာရဲ့မြမရေးသုံးသက်ချက်စရိအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။အခုတော့ကမ္ဘာသတင်းတွေမှာမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့ကိုရဲမင်းထွန်းနဲ့အတူတင်ပြမှာပါရှင်
။ကိုရိုနာဗိုင်းရပ်စ်ကတရုတ်ကမ္ဘာလက်ခီးသွွားလုပ်ငန်းကိုဖျက်ဆီးနေ
coronavirus is devastating Chinese tourism ဆိုတဲ့ကောင်းစင်နဲ့ဒီမိုဒီမက်ကလောလင်ရေးတဲ့စာအုပ်ကို theatlantic.com မှာဖတ်ရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကနိုင်ငံပိုင်မြန်မာသတင်းစာတစ်စောင်မှာမြန်မာဖုံးသတင်းအနေနဲ့တရုတ်သမ္မတနဲ့မြန်မာခီးစဉ်ကိုအကြံတော်ဝင်ဖော်ပြခဲ့ပြီးမြန်မာတရုတ်နှစ်နိုင်ငံရည်ကြည်မှုနဲ့ခီးသွွာလာမှုနေတဲ့အစားဆိုပြီးဖော်ပြထားကြောင်းအစာချီရေးသားထားပါတယ်။ဒါပေမဲ့သတင်းစာအတွင်ပိုင်းမှာတော့ AFP သတင်းကိုကိုးကားပြီးတရုတ်နိုင်ငံက SARS လို့ရောဂါဟာထင်တာထက်ပိုဆိုးနိုင်တယ်ဆိုပြီးသတိပေးရေးသားထားပြန်ပါတယ်တဲ့။အဲ့ဒီသတင်းတစ်ခုတည်းကဒုတိယသတင်းကမြန်မာအရှိတောင်အရှာနယ်ကမ္ဘာအတွက်အရေးကြီးတဲ့သတင်းပဲဆိုတာမကြမီတွေ့လာရပါတယ်လို့ရေးသားထားပါတယ်။ COVID-19 လို့တရားဝင်ခေါ်တဲ့ဒီဗိုင်းရပ်စ်ကူးစက်မှုဟာလူပေါင်း 2,000 ကျော်သေဆုံးစေပြီးတောင်းချီကူးစက်ခဲ့ပြီးဖြစ်ပါတယ်။နိုင်ငံအများအပြားကတရုတ်ခီးသွားတွေဝင်ရောက်ခွင့်ပိတ်ပင်ထားတာဟာကမ္ဘာစီးပွားရေးပေါ်ဘယ်လောက်ထိခိုက်မလဲဆိုတာမသိရသေးပါဘူး။ကမ္ဘာခီးသွွာလုပ်ငန်းအဖွဲ့ကြီးရဲ့အဆိုအရ2000ပြည့်နှစ်ကတရုတ်ပြည်ကနေပြည်ပထွက်ခွာခီးသွွာလာမှုအရေအတွက်ဟာ 4.5 သန်းရှိရာကနေ2018ခုနှစ်မှာတန်ပေါင်း150ရှိလာခဲ့တာပါမနေ့ကတရုတ်ခီးသည်တွေအသွားအများဆုံးနေရာ10ခုဟာအာရှကလို့ဆိုပါတယ်တရုတ်ခီးသွွာအေဂျင်စီတွေဟာလည်းမကြသေးခင်နှစ်တွေကမြန်မာနိုင်ငံကအဖိုးနဲ့ဟိုတယ်တွေကိုတနစ်တာလုံးစာချုပ်ချုပ်ဆိုထားခဲ့တယ်ဆိုပြီးမြန်မာနိုင်ငံကခီးသွွာလုပ်ငန်းရှင်ဒေါ်မေမြတ်မော်ဝင်းကိုကိုးကားရေးသားထားပါတယ်ဟိုတယ်လုပ်ငန်းရှင်တို့ကလည်းမန္တလေးနဲ့ပုဂံမှာရှိတဲ့ဒူပိုင်ဟိုတယ်တွေမှာအခန်းကြိုတင်ငှားရမ်းတာ85ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လနဲ့နိုင်စာရင်တရုတ်ဈေးဝယ်သူ80ရာခိုင်နှုန်းကျဆင်းသွားပြီးတရုတ်တို့ဟာမြန်မာနိုင်ငံသားမှမကဘဲတစ်ကမ္ဘာလုံးသုံးဖြုံနိုင်သူများဖြစ်တယ်လို့ဗိုလ်ချုပ်ဈေးကကြောင်မြတ်ရောင်းသူပြောတာကိုကိုကဖော်ပြထားပါတယ်။ Fish Solutions ကလည်းတုံသက်သူတွေကလမလတွေအတွင်းမြန်မာနိုင်ငံရဲ့ GDP ကျသွားမယ်လို့ခန့်မှန်းထားပါတယ်။ဒါဟာတရုတ်တို့ခီးသွွာလာမှုကိုပိတ်ပင်ထားတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံမှာလူနာတွေကိုခြေရာကောက်မှတ်တမ်းတင်နိုင်စွာနေပါလို့တခြားတိုင်းပြည်တွေကခီးသွွာတွေလာရောက်လည်ပတ်မှုကိုပါထိခိုက်နိုင်တာကြောင့်လည်းဖြစ်တယ်လို့យេតាထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
ဆက်လက်ပြီးကောက်နှုတ်တင်ပြမှာကဂျပန်ဘီယာကုမ္ပဏီကြီးဖြစ်တဲ့ Kirin အနေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းကိုပြန်ပြီးသုံးသပ်နေပြီဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာ Ben Doherty ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ကို Kirin ဘီယာကုမ္ပဏီကငွေကြေးထောက်ပံ့ခဲ့ကြောင်းဆွဆွဲခံထားရတာပါ။ Kirin အနေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့ဘီယာအဖျော်ယမကာကုမ္ပဏီတစ်ခုမှရင်းနှီးမြှုပ်နှံခဲ့ပြီးမြန်မာစစ်တပ်ကိုတိုက်ရိုက်ငွေကြေးထောက်ပံ့ခဲ့တာဟာချင်းဝင်တိတ်ခါနဲ့မညီဘူးဆိုပြီးကုလသမဂ္ဂရဲ့အစဉ်ခံစာမှာဖော်ပြထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာကုမ္ပဏီအနေနဲ့ရင်းနှီးမြှုပ်နှံလုပ်ကိုင်တဲ့အခါစိန်ခေါ်မှုအခက်အခဲတွေရှိတယ်ဆိုတာသူတို့အနေနဲ့လက်ခံထားကြောင်းနဲ့ကုမ္ပဏီရဲ့ချင်းဝင်ပိုင်းဆိုင်ရာမှာတိုးတက်လာဖို့ဆောင်ရွက်နေကြောင်း Kirin ကုမ္ပဏီဥက္ကဋ္ဌယိုရှိနိုရီအစ်ဆိုဇကီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူအခွင့်အရေးဟာကုမ္ပဏီစီးပွားရေးလုပ်ငန်းအားလုံးရဲ့အခြေခံဖြစ်ပြီးမြန်မာနိုင်ငံမှာရှိနေတဲ့ Kirin ကုမ္ပဏီရဲ့လုပ်ငန်းတွေအတွက်အခြားပုံပြီးကောင်းမွန်မဲ့နည်းလမ်းတွေရွေးချယ်ဖို့သုံးသပ်နေတယ်လို့လည်းအစ်ဆိုဇကီကဆိုပါတယ်။ဒီအတွက်လည်းနိုင်ငံတကာအကြံပေးဘုတ်ဖွဲ့ဝင်တွေဖြစ်တဲ့ Australia စီးပွားရေးလုပ်ငန်းရှင် Sarah Addington နဲ့ငွေကြေးဈေးကွက်ဆိုင်ရာကျွမ်းကျင်သူ Paula Doria တို့ဦးဆောင်ပြီးမြန်မာစစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Kirin Bia လုပ်ငန်းတွေကိုတုံ့တက်နေတယ်လို့ဆိုပါတယ်စစ်တပ်ပိုင် Corporation ကြီးဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာ Bia မန္တလေး Bia ကုမ္ပဏီတွေနဲ့ Kirin ကပူးပေါင်းလုပ်ကိုင်နေတာပါမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေကိုနှင်းပန်းနှိပ်စက်ရာမှာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တယ်လို့လည်းဆွဆွဲခံထားရတာဖြစ်ပါတယ်။နိုင်ငံတကာလက်နက်ရောင်းဝယ်မှုပိတ်ပင်ခံထားရတဲ့အထူးကြံဖြစ်နေတဲ့မြန်မာစစ်တပ်အတွက်နိုင်ငံခြားငွေလိုအပ်ချက်မှာရောနိုင်ငံတကာရဲ့တရားဝင်ထောက်ခံမှုပေးတဲ့နေရာမှာရောစီးပွားရေးရဖက်ဆက်လုပ်ကိုင်နေတဲ့ Kirin ကပံ့ပိုးပေးနေတယ်လို့ထင်နေပါတယ်။ Kirin ကုမ္ပဏီကမြန်မာစစ်တပ်ကိုတိုက်ရိုက်ငွေကြေးလှူဒါန်းခဲ့တဲ့ပမာဏစုစုပေါင်းဟာအမေရိကန်ဒေါ်လာ 18,000 လောက်ရှိတယ်လို့ဆိုပါရယ် Kirin ကုမ္ပဏီအနေနဲ့ဥပိုင် Limited ရဲ့အုပ်ချုပ်ရေးပိုင်းနဲ့တွေ့ဆုံပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစိုးရခန်းစာကိုဆွေးနွေးခဲ့တယ်လို့လည်းဥက္ကဋ္ဌ Isozaki ကပြောပါရယ်အဲ့ဒီလိုဆွေးနွေးရမှာဥပိုင် Limited ရဲ့ဗန်နာရေးပိုင်းနဲ့အုပ်ချုပ်မှုပိုင်းဆိုင်ရာဖွဲ့စည်းတည်ဆောက်ပုံအသေးစိတ်နောက်ဆုံးအခြေအနေကိုလည်းရှင်းပြဖို့မေတ္တာရပ်ခံထားကြောင်းလည်းသူကဆိုပါရယ်Kirin ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့တာဝန်ကိုလေးလေးနက်နက်ယူကြောင်းနဲ့ကုမ္ပဏီရဲ့လှုပ်ဆောင်မှုတွေမှာအမြင့်ဆုံးစံချိန်စံနှုန်းသတ်မှတ်ချက်တွေကိုစောင့်ထိန်လိုက်နာကြောင်းအစ်ဆိုဇကီးရဲ့ကြေညာချက်မှာဖော်ပြထားတယ်လို့လည်းဆောင်းပါးမှာရေးသားထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါလေကျမ်းမာရေးဝင်ကြီးဌာနတခုတည်းရပဲဒါအောင်တာဝန်ယူလုံးနေလို့လည်းမရတော့ဘူးကျမ်းမာရေးဝင်နေနေရပဲလုံးနေလို့လည်းမရတော့ဘ
ူးဒါကတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီး၍ဘာတွေဆောင်ရွက်နေတယ်လဲဆိုတော့လူထုနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအမုန်းစကားတိုက်ဖျက်ရေးကြိုးပမ်းချက်တွေမှာအခက်အခဲတွေဘာတွေရင်ဆိုင်နေရတယ်လဲဆိုတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာလည်းကြားဖို့ရှိပါတယ်အခုတော့ဦးကျော်စံသာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ခမီးကျောင်းကျေးရွာမူလွန်စာတင်ကျောင်းလက်နက်ကြီးထိမှန်ပြီးကျောင်းသားလေးတွေဒဏ်ရာရရှိခဲ့တဲ့ဖြစ်ရပ်အတွက်အဲ့ဒီနေရာမှာတိုက်ပွဲဖြစ်နေတဲ့နှစ်ဖက်စလုံးကသူတို့လက်ချက်မဟုတ်ကြောင်းညင်းဆိုထားပါတယ်။တာဝန်ရှိတဲ့အာဏာပိုင်တွေဘက်ကလည်းဘသူလက်ချက်ဆိုတာစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းမှုမရှိသေးပါဘူး။တစ်ချိန်တည်းမှာပဲအဲ့ဒီဒေသမှာအင်တာနက်ဆက်သွယ်ရေးလိုင်းတွေကလည်းပိတ်လိုက်တော့နောက်အလားတူကိစ္စတွေဖြစ်လာခဲ့ရင်ပြည်သူလူထုသိရှိခွင့်တောင်ရနိုင်ပါအောင်မလား။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရမ်းပြဲမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ထုမေနဲ့ဦးကျော်စံသာကဆွေးနွေးသုံးသပ်ရမှာဒေါ်ထုမေကအခုလိုစပြောပါဗျ။အ
ကျောင်းရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လေးလတလောက်ဆိုလို့ရှိရင်တော့စာတင်တဲ့အကျောင်းပေါ်မှာလက်နက်ကြီးတွေကြားရောက်တယ်။ကလေး22ဦးထဏ်ရာရရှိခဲ့။အဲဒီပေါ်မှာနေပြီးတော့အခန်းကြီးမှာအခုလောလောဆယ်တိုက်ပွဲဖြစ်ပေါ်နေကြတဲ့မြန်မာတပ်မတော်ရောရခိုင်တပ်တော်ရောနှစ်ဖက်စလုံးကနေပြီးတော့အင်းဆုံနေတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့အမြဲတမ်းစိတ်မကောင်းဖြစ်နေရရှင်။ဒါမဖြစ်တဲ့ကိစ္စတွေလို့ပဲကျွန်တော်ယူဆပါရစေ။
ဆိုတော့ဘယ်ဘက်ကမှတောင်းဖို့မယူဘူးဗျဒီဟာသူတို့လက်ချက်ဆိုတာကိုဆိုတော့ဒီဖြစ်ပွားတဲ့နေရာကိုသက်ဆိုင်ရာတောင်းဝန်စီပုဂ္ဂိုလ်တွေကသွားရောက်စုံစမ်းစစ်ဆေးပြီးတော့အမှန်တရားဖော်ထုတ်ဖို့ကြိုးပမ်းတဲ့အထုမှုကအနာဘိုင်းဒီဘက်ကတုံ့ပြန်ရှိပါသလား
ဒါရီလုံးလုံးဆက်ကြည့်တော့ကျွန်တော်လည်းမတွေ့ရှိရသေးပါဘူးဒီမတိုင်ခဲ့ပြီးတော့ဆုံးတော့မှာကျွန်မဒီပဋိပက္ခဖြစ်တဲ့ဒေသမှာဒီပြင်းအဆင့်မဲ့ဖြစ်ပေါ်နေတဲ့ဒေတာတွေကကလေးတွေကိုဆွေးနွေးတွေကိုကာကွယ်ပေးဖို့အတွက်ပြည်တော်စုလွတ်တော်မှာအရေးကြီးဆိုတော့တင်သွင်းခဲ့ပါတယ်။ဒါပေမဲ့ပြည်တော်စုလွတ်တော်ကတော့အရေးကြီးအဆိုကိုရောရိုးရိုးအဆိုကိုရောပေးချပြီးတော့မြေတောင်မြေတော်ကိုကြောင်းပါတယ်။မြေတောင်မြေတော်ကလည်းဒါကိုဥပဒေမျိုးစုံနဲ့မညီပါဘူးဆိုတော့အကြောင်းပြချက်ကကနနာပြပြချက်ကမရှိခဲ့တဲ့ဒီအဆိုကိုပြောပါတယ်။အခုလက်ရှိအချိန်ထိတော့နေပြီးတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေဒီလိုမျိုးမဖြစ်ပေါ်ဖို့ဖြစ်ပေါ်ခဲ့တဲ့အရာတွေပေါ်မှာလည်းတက်ဆိုင်ရာကသူတစ်ခေတ်နေပြီးတော့အစိုးရကဒါတွေကိုစောင့်ကြည့်ဖို့လေ့လာဖို့တားဆီးဖို့ဒါတွေကိုကျွန်တော်တို့အကြိမ်ကြိမ်နေပြီးတော့ကြာသွတ်တော်ဘက်မှာပြောဆိုနေတဲ့ယနေ့ချင်းဒီတက်ွယ်ချင်းဖြစ်ပါတယ်အခုဒီဟာကျွန်မအရေးကြီးဆိုတင်မိတဲ့နောက်ပိုင်းမှာလည်းအခုလိုမျိုးဒီစတင်တဲ့ဟာကလေးတွေစီကိုလည်းလည်းကြီးငယ်တွေကြာတာနဲ့ပတ်သက်ပြီးတော့ယနေ့ချင်းဒီကျောင်းသားတွေနဲ့တက်ဆိုင်တဲ့ပြည်ညာရေးဝန်ကြီးဌာနအခုကဒီကောင်ကြီးဒီလေးအပါအဝင်နိုင်ငံတော်မှာရှိတဲ့အကြီးအကဲများနဲ့နိုင်ငံတော်မှာရှိတဲ့အစိုးရဘက်ကတစုံတရာဝန်ထမ်းကြောင့်ဒါကိုလေ့လာဆောင်ရမ်းနေဆိုတဲ့အရာကိုစိတ်ဝင်စားပုံတော့မရဘူးရှင်
။ဒီနေရာမှာကျွန်တော်မေ့ချင်တာကဒီလွှတ်တော်ကိုတစ်ချိန်လုံးကလက်ညှိုးထောင်ခေါင်းညိတ်ပဲ rubber stamp parliament ပဲဆိုတဲ့သဘောမျိုးလူတွေပြောဖြစ်ပါတယ်ဆိုတော့အဲ့ဒီတုန်းကဒီမကဘူးအခု NLD အစိုးရတက်လာပြီးရဲ့နောက်ပိုင်းလွှတ်တော်တောင်မှပဲဒါကိုဆွေးနွေးပိုင်ခွင့်မရဘူးဆိုရင်လွှတ်တော်ရဲ့အခန့်ကဏ္ဍဘလောက်အရေးပါသလဲလူထုအကျိုးစီးပွားပြည်သူအကျိုးစီးပွားအမှန်တကယ်ဘလောက်ယက်တီဖော်ဆောင်နိုင်ကြလဲဆိုတာသိမေကွန်ထုတ်စရာဖြစ်နေတယ်လို့ပြောမှာပါဒေါက်တာမင်း
ဟုတ်ကဲ့ပါရှင်ကျွန်တော်တို့ဒီလိုပဲတစ်ချက်ချပြောလို့ရပါတယ်ရှင် ဘာဖြစ်လို့လဲဆိုတော့ဥပမာအပြင်ကျွန်မမြို့သားလွတ်တော်မှာနေပြီးတော့မြောက်ဦးဒီ World Heritage Zone မှာစစ်မှတ်မဖြစ်သွားဘူးလေကျွန်မအရှူတင်ခဲ့ပါတယ်ဒီအဆိုမှာဒီမှာစစ်မှတ် Zone ဆိုတဲ့ဩဟာရကိုသုံးလိုက်ခြင်းအပြင်ဒီကနေ့ရရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်မဲ့ဆုံးရှိတဲ့ဟောရာမရှိတဲ့အတွက်ကြောင့်မလို့ဒီဆိုတင်လို့မရပါဘူးဆိုပြီးတော့လွတ်တော်ဥက္ကဋ္ဌကပြက်ပြက်တတ်တိုင်းဆက်ခဲ့တာလည်းရှိပါတယ်ဒီစကလုံးတွေကိုနေပြီးပြည်တင်ပြောင်းလဲပြီးတော့မှကျွန်မရိုးရိုးအဆိုတင်ထားတာအခုထက်တိဥပ္ပခါကူးချင်းခံရပါတယ်ဒါကြောင့်မလို့လွတ်တော်ဒီဘလောက်ထိလွတ်လပ်နေတယ်လဲဘလောက်ထိပြီးချဖြစ်နေတယ်လဲဆိုတဲ့အရာကိုကျွန်မတို့အကြည့်ကြတာသိရင်မကင်ရှိမိပါတယ်ဒါတွေကိုပြန်ပြီးတော့ review လုပ်ကိုလေ့လာသုံးသပ်ပြီးလိုအပ်နေတဲ့အခြေအနေတွေကရောက်ရှိနေပါပြီ
separation of powers လို့ခေါ်ရပါတယ်အနာသူငယ်ဟာတခုတခုလွှမ်းမှုမှုရှိအောင်ဆိုတာမြန်မာနိုင်ငံဖွဲ့စည်းပုံထဲမှာတော့အဆုံးနှုံးတော့ရှိတယ်လို့ထင်ပါတယ်သို့တော်လည်းပဲဖွဲ့စည်းပုံမှာ25ရာခိုင်နှုန်းဟာတမန်တော်ကိုယ်စားလှယ်တွေပါနေတယ်ဆိုတော့အဆုံးဖြတ်လုပ်တဲ့နေရာမှာသူတို့ပယ်ချနိုင်တဲ့ပိုင်းတော်ရှိမှာပေါ့လေသို့တော်လည်းပဲအခုခါမှာအဆုံးဖြတ်လုပ်ဖို့နေနေတာဒါကိုအစိုးတင်ဆွေးနွေးဖို့တော့မှပယ်ချနေတယ်ဆိုတာဟာအဲ့ဒီပယ်ချတယ်မပယ်ချဘူးဆိုတဲ့ကိစ္စမှာတော့တမန်တော်ရဲ့အဆုံးဖြတ်ဩဇာတစုံတရားမပါဘူးလို့ထင်ရတာပဲခင်ဗျာ။ဘာဖြစ်လို့လွတ်တော်ကားတာကိုလက်မခံရတယ်လဲဆိုတာများစဉ်းစားမိပါလား
။လွတ်တော်မှာဆောင်ရွက်တဲ့ကိစ္စတွေမှာအကြီးအကဲတာဝန်ရှိတာကနေပြီးလွတ်တော်ဥပဒေနည်းဥပဒေမှာလွတ်တော်ဥက္ကဋ္ဌပဲတာဝန်ရှိပါတယ်။ဒီလွတ်တော်ဥက္ကဋ္ဌကိုစောင့်မနိုင်တာဆိုလို့ရှိရင်တော့ဒါပါတီဖြစ်နိုင်ပါတယ်။ဒီပေါ်မှာနေပြီးတော့ဒီအဖို့တရားကိုတင်သွင်းတာကိုပြချတာလို့ဆွေးနွေးဆွေးမပြူတာလို့ကနေပြီးတော့ဒါတမတော်ဆက်ငံလာတဲ့တော့မဆိုင်ဘူးလို့စိတ်ကြည့်ပုံနဲ့လည်းမဆိုင်ပါဘူး။ကလေးရှိနေပြီးတော့အနာရပါတီရဲ့နိုင်ငံရေးအစိတ်ဆန္ဒနေတယ်တက်ဆိုင်ပါတယ
်။
ဒါကြောင့်မလို့အစိုးရရဲ့ကိုပယ်ချတယ်ဆိုတာဒီတက်မတော်စုံစလေးနဲ့မဆိုင်တယ်လို့ ruling party နဲ့အတိအကျဆိုင်ပါတယ်။သူတို့ဘာလို့စိုးရိမ်မှန်းတော့မသိဘူး။စိုးရိမ်စိတ်တွေပုံများနေတယ
်။
ဒါကြောင့်မလို့ပြည်သူတွေကလွတ်တော်စုံစလေးဆိုမေးခွန်းထုတ်လာကြတယ်
။ဟုတ်ကဲ့။အဲဒါသူတို့ဘာလို့စိုးရိမ်နေမှန်းမသိဘူး ruling party ကလို့ဆိုတော့ကျွန်တော်သူတို့ကိုစားစိုးရိမ်ပေးကြည့်ချင်တယ်ပေါ့လေ။တက်မတော်နဲ့အမျိုးသားပြန်လေရင်ကြားစီဟာသိအရေးကြီးနေတဲ့ဆိုတဲ့အတွက်ကြောင့်သူတို့ညဉ့်ညင်မဲ့ကိစ္စကိုမပြောရဲဘူးလို့များသူတို့ဘက်ကလိုက်လျှောတွေးကြည့်လို့ရမလားခင်ဗျာခတ်တူတူလေးတန်ပြောပါဦ
းဒီလိုလည်းဖြစ်နိုင်တာလို့ရှင်ဒါကြောင့်မို့ဆိုလို့ရှင်တကယ်လို့ဒါနေပြီးတော့ဒီလက်ရှိအနာရပါတီအနေနဲ့အဲဒီတမတော်နဲ့ကိုနေပြီးတော့မြို့သားရင်ကြားစိတ်ကြီးကိုဆောင်ရွက်နေတဲ့ဆုံးလို့ရှိရင်ဒီချိန်မှာတိုင်းတော်တစ်ခုခုခီးပေါရမှာဖြစ်ပါတယ်ဒီချိန်လေးကိုလည်းကျွန်တော်တို့မမြင်ပါဘူးဒီမှာပြရမယ်ဆိုလို့ရှိရင်ဒီတော်စုမြတ်တော်မှာနေပြီးတော့ဆက်ကြည့်ပုံကိုရှင်းလင်းကြတဲ့အခါမှာတက်ဖက်ကကန့်ကွက်တာရှိတယ်လို့ NLD ဘက်ကကန့်ကွက်တာလည်းရှိပါတယ်ဒီချင်းလေးကိုကြည့်လိုက်ခြင်းအပြင်အပေါ်မှာသူတစ်ဖြင့်ခေါင်းဆောင်များဟာဘာမှနှိမ့်နိုင်သောမှမရှိတယ်လို့ဒီမှာအပြင်းအပြန်လှန်လှန်အငင်းပွားနေတာကိုတိုင်းရင်းသားတွေကလက်ပတ်ကြည့်နေရတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့ဒါတမန်တော်ဝါတဆုံးတရားညင်းညင်းမှာအခုကမြန်မာနိုင်ငံစေးကိုတောင်းပြပေါ်ခြင်းတာဒါတွေကိုဖြစ်နိုင်ဘူးလို့ကျမတို့သုံးသပ်ပါတယ
်နောက်တစ်ခုပြန်ပြီးတော့ကောက်ချင်တာကတော့အဲ့ဒီစာသင်ကျောင်းကိုတိုက်ခတ်ပြီးတော့ကလေးတွေထိခိုက်ဒဏ်ရာရတယ်ဆိုရယ်ကိစ္စနဲ့ပတ်သက်ပါတယ်အဲ့ဒီဟာကိုကြည့်ရင်ကလေးတွေကြောင်းတက်နေတဲ့အချိန်ဆိုရင်တော့ဆင်းဆင်းလင်းလင်းမြင်ကွင်းကိုလည်းမြင်နေရတဲ့ကာလမှပြစ်ကြတာဖြစ်တယ်ဆိုတာသိရတာပေါ့လေဒီလိုတိုက်ခတ်တဲ့နေရာမှာဘယ်ဘက်ကပြစ်တယ်ဆိုတာကိုတောင်းဝန်မယူကြဘူးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ကတောင်းဝန်မယူရဲကြဘူးရဲဆိုတာသတိနဲ့ပတ်သက်ပြီးထပ်ပြောခြင်းပါလေသူတို့ကတိုက်တော့တိုက်နေရတယ်လက်နဲ့ကင်ပြီးတော့ပြစ်တော့ပြည့်ရဲတယ်သတ်တော့သတ်ရဲတယ်ဒါပေမဲ့လည်းသူတို့မှားပြစ်လို့အပြစ်မဲ့တဲ့ကလေးတွေသိရင်သာစရာကောင်းတဲ့ဖြစ်ရပဲဒီကလေးတွေထိခိုက်သွားတယ်စာသင်ကျောင်းထိခိုက်တယ်ဆိုရင်တော့မှားပါတယ်ဆိုတာဝန်မခံရဲရဘူးဆိုတဲ့သဘောလို့ကျွန်တော်ကယူဆပါတယ်မှားရင်မှားတယ်လို့
ဒါအခုအခန့်ဒီမှာဆိုလို့ရှိရင်မြန်မာတက်မတ်တော်နဲ့ရခိုင်တက်တော်ကဒီတက်နှစ်ခုကပြန်လာနေပြီးတော့ဒါပြစ်ခတ်နေကြပါတယ်ဒီနိုင်ငံရေးတကူတရားကြလို့ရှိတော့ဒါနိုင်ငံရေးစနစ်ပြည်တွင်ကြောင်းလေးကိုအတွက်ကျိုးပန်းနေကြတာဖြစ်ပါတယ်ဒီလိုမျိုးပြည်တွင်ကြောင်းလေးကိုကျိုးပန်းတာကလည်းတည်သူတွေကိုကာကွယ်ဖို့ပြည်သူ့ကောင်စားရေးကိုဆောင်ရွက်ဖို့လို့ကျမတို့ကယုံကြည်ထားပါတယ်ဒီတည်သူကိုကာကွယ်ဖို့ဆောင်ရွက်ကြတဲ့ဘယ်ဘက်ကိုများမဆိုမိမိမှားခဲ့လို့ရှိရင်မိမိမှားခဲ့တဲ့အကြောင်းကိုဝန်ခံရမှာဖြစ်ပါတယ်အခုအချိန်ကဘယ်ဘက်ကမှမခံတာဒီဒါကျမတို့မစိုက်စလုံးကိုမျိုးစုံထုတ်ကြည့်ရတယ်ရှိပါတယ်လူချင်းနေရှိခဲ့တဲ့ဆိုတဲ့အကြောင်းအစိုးရအနေနဲ့ကတော့ဒီပေါ်မှာမျိုးရင်းစင်းစင်းမှုကိုဆောင်ရွက်တင်ပါတယ်ဒါပေမဲ့အစိုးရကြီးပဲဆောင်ရွက်တယ်ဆိုလို့ရှိရင်တော့ကျွန်တော်ဗလတ်မှုကိုရှိနေပါတယ်အခုဒီနေ့ရ
မှန်
တယ်ဒါကြောင့်မို့လို့နေပြီးတော့မြန်မာနိုင်ငံမှာတက်သည့်ပညာရှင်များနဲ့တကယ်မြန်မာနိုင်ငံအရေးကိုဆောင်ရွက်နေကြတယ်နှစ်ဖက်ကလက်ခံနိုင်ဖို့ရှိတဲ့ပုံစံတွေကဒီနေရာမှာနေပြီးမျိုးရင်းစစ်စစ်တက်တယ်လို့ကျွန်တော်အနေနဲ့ထင်မိမိပါတယ်ရှင
်ဟုတ်ကဲ့ဒီသူလွှတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့ဒေါက်ထွန်းမျိုးလိုလူတွေကဥဆောင်ပြီးတော့ဒါကိုစုံစမ်းရေးကော်မရှင်ဖွဲ့ပြီးလုပ်မယ်ဆိုရင်တော့အဲ့ဒါလုပ်ပိုင်ခွင့်ရှိပါလားကုမြန်မာနိုင်ငံအခြေအနေရ
လုပ်ပ ွင့်ခွင့်ရှိသလားဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဒီပြည်သူထိခိုက်တာနဲ့ပတ်သက်ပြီးတော့လည်ရဲတဲ့တတိတော်ရှိပါတယ်ဒါပေမဲ့တစ်ခါကကြည့်မယ်ဆိုလို့ရှိရင်ဒီလွတ်တော်ကိုယ်စားလှယ်မျိုးဆောင်ရွက်တည်တံအခုလက်ရှိမှာကျွန်တော်တို့မြေပြင်ကိုမပြောပါနဲ့တကယ်တမ်းပြည်သူကိုကိုယ်စားပြုပြီးတော့ချင်းချင်းရမယ်လွတ်တော်မှာတော့မှသူရဲ့မျိုးစုံတွေနဲ့ပတ်သက်ပြီးတော့ပယ်ချမှုတွေဂရုမစိုက်မှုတွေဒီနောက်တစ်ခုကဒီအခင်ပြည်သူတွေကရွေးချယ်ကြညာထားတဲ့လွတ်တော်ကိုယ်စားလှယ်တွေကိုပြည်တော်စုအပါအဝင်ကျွန်တော်တို့တက်ဆိုင်ရာလွတ်တော်တွေကအသိဉာဏ်မျိုးတွေပုံစံတွေဖြစ်နေတဲ့အခါမှာလွတ်တော်ကလို့ပြောလိုက်လို့ရှိရင်အခုလက်ရှိမှာပြည်သူများဒီလွတ်တော်ကိုအယုံကြည်အားနည်းလာနေပါတယ်။ဒါကြောင့်မလို့ဖြစ်နိုင်လားလို့ပြောလိုက်လို့ရှိရင်ပြည်သူလက်ခံတဲ့ပုဂ္ဂိုလ်တွေဒီကိစ္စကိုဆောင်ရွက်မယ်ဆိုလို့ရှိရင်တော့တဏ္ဍာတစ်ခုချင်းကျမတို့ဆောင်ရွက်လို့ရနိုင်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဆောင်ရွက်ဖို့ခက်ခဲပါလိမ့်မယ်။ဟုတ်ကဲ့ဆိုတော့ဒီနေရာဒီတကယ်တမ်းတော့ရှင်တော့ဒါစစ်မဲ့ဖြစ်ပေါ်နေတဲ့အခြေအနေဖြစ်ပါတယ်။ဒီစမချစ်ပေါ်နေတဲ့အခြေအနေကိုလွတ်တော်မှာတော့မတိုက်ပွဲလို့ပဲသုံးရတယ်စစ်ပွဲလို့သုံးခွင့်မရှိတဲ့အခြေအနေဖြစ်နေပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုဒေါ်လာစင်မှာလည်းပဲရခိုင်အဲ့ဒီဘက်မှာအင်တာနက်လိုင်းတွေကိုပိတ်တယ်သုံးခွင့်မပေးဘူးဆိုပြီးတော့ကြားရပါတယ်ဆိုတော့ဒီလိုမှားယွင်းပြစ်ခတ်တာပဲဖြစ်ဖြစ်တမင်တကာယူပြီးပြစ်ခတ်တာပဲဖြစ်ဖြစ်မဖြစ်တဲ့ကိစ္စတွေအရသာပြည်သူတွေနစ်နာရမဲ့ကိစ္စတွေဟာဖြစ်လာခဲ့ရင်တောင်းမှပဲတဲ့ရင်မှန်ကိုလူတွေသိခွင့်မရတော့ဘူးသူတို့ထင်အားလုတ်သွားလိမ့်မယ်ဆိုတဲ့သဘောမျိုးဆိုရင်ဇာရီပိုဖြစ်လာမယ်လို့ထင်တယ်
။ဟုတ်တယ်ရှင်အခုအထူးသဖြင့်အချင်းနဲ့ဖြစ်သွားတဲ့နေရာတွေမှာအထူးအရေးကြီးတဲ့ဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်ထားခြင်းဒီတကယ်တမ်းကြောင့်လို့ရှိရင်လူစုရေးချုပ်ပေါက်မှုနဲ့ဒီလူတွေကိုထိခိုက်အနာတရဖြစ်အောင်ဆောင်ရွက်ခြင်းကိုနေပြီးတော့မျက်ပယ်ပြုတဲ့ထင်ချန်ဖို့အတွက်ဆောင်ရွက်တာတွေအများကြီးဖြစ်နိုင်ပါတယ်ဒါကလုံခြုံရေးကိုအကြောင်းပြပြီးတော့အင်တာနက်ဖြတ်တောက်ထားမှုစဉ်းစားချက်ပြီးအင်တာနက်မှာလွဲမှားတဲ့စဉ်းစားချက်ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့အင်တာနက်မှာစွန့်ရင်တဲ့အကြောင်းအရာရှိပါတယ်။အဲ့ဒါပါလဲဆိုလို့ရှိရင်တခန်းကြီးမျိုးကိုဒီတိုက်ပွဲဆပြီးတော့ဆင်းနှဲမယ်ဆိုပြီးတော့တမနာရုံးကပြညာတဲ့အမြင့်ချက်ချင်းမျိုးကိုဆိုတဲ့သကလုံးတွေတုံးထားပါတယ်။ဒါကြောင့်မို့လို့အခုလက်တွေ့အခြေအနေမှာအင်တာနက်တွေကိုတခန်းဖြတ်တောက်တယ်နောက်တစ်ခုကအင်တာနက်ဒီဒီတဲ့အခါမျိုးတွေကိုလည်းဆက်လက်ပြီးတော့အင်တာနက်ဖိတ်ထားတယ်ဒီကြောင်ရပေါ်မှာကျမတို့နေ့စဉ်နဲ့အမြတ်တော့ကရဖြစ်တယ်ဆိုရင်မကင်းလို့ဖြစ်ပါတယ်တကယ်တော့အင်တာနက်ရတဲ့နေရာတွေမှာတော့မှတမန်နဲ့ဆန်းစီပြီးတော့ဒီနှိမ့်ဆက်မှုတွေရှိတယ်တေဆုံးသွားတဲ့လူတွေရှိတယ်အခုလိုမျိုးအင်တာနက်မရတဲ့နေရာမှာဒုက္ခမျိုးစုံဖြစ်နိုင်တယ်လို့မာယင်တိခတ်မှုတာပဲဖြစ်ဖြစ်ပြည်သူတွေကိုဘယ်လိုနှိမ့်ဆက်တယ်ဘယ်သူကဘယ်လိုနှိမ့်ဆက်တယ်ဆိုတဲ့အရာကိုလုံးဝမသိနိုင်တဲ့အခြေအနေဖြစ်ပါတယ်နောက်တစ်ခုကပြည်သူများရဲ့တကယ်ဒီမိုကရေစီမှာအခြေခံရပိုင်ခွင့်ကိုချုပ်ဖောက်တာဟာဒါဒီမိုကရေစီနဲ့လုံးဝမဆိုင်ဘူးလို့ဒီမိုကရေစီဆန်ရှင်ဆန်ရုံးတွေကိုလည်းအားပြအောင်ပြမဟုတ်လုံးဝမရှိအောင်ဆောင်ရွက်ခြင်းဖြစ်ပါတယ်။ဒါကြောင့်မို့အင်တာနက်ဖြစ်တော့ခြင်းဆိုတဲ့စဉ်းစားပုံစဉ်းစားမှုလုံးချင်းရအရာစဉ်းစားပဲဖြစ်ဖြစ်ဘလို့ပဲစဉ်းစားပဲဟုတ်ကြာစဉ်းစားမှုဘယ်မှာရှိဖြစ်ပါတယ်။ဒါကြောင့်မို့လို့ကျမတို့ကဒီအင်တာနက်ကိုဖြတ်တော့ထားလို့ဘလောက်များညီညာရနေသလဲဆိုတဲ့အရာကိုလုံးဝဆောက်ရမှာဖြစ်ပါတယ်။
ဥထောဆန္ဒရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်။အခုတော့သောရရှင်တွေရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးနိုင်တဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဘာတွေများဆွေးနွေးမလဲဆိုတာကြည့်ကြရအောင်ပါ။
ဘူလရှိအောက်ရီလိုက်ဆောင်မှုတိုက်ခိုက်ရေးကော်မရှင်ကိုဖွဲ့စည်းတောင်းဝန်ပေးခဲ့တာစိတ်မကြခင်ရက်ပိုင်းအတွင်း6နှစ်တင်ပြင်းပြီးတော့မှာဖြစ်ပါလေ။ဒီ6နှစ်ကာလအတွင်းမြန်မာနိုင်ငံမှာအောက်ရီလိုက်ဆောင်မှုဘယ်လောက်အထိလျော့ပါသွားပါပြီလဲ။လမ်းမထိုးပဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်ဒီကနေဘယ်လောက်ထိပြောင်းလဲတိုးတက်လာပါပြီလဲစသည်အားဖြင့်အခုလာမယ့်စနေညတရားလီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါကိုယ်တိုင်တွေ့ကြုံရတာတွေကိုလည်းမျှဝေနိုင်ပါတယ်ဒီအစည်းအဝေးမှာတိုင်းပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်VOA ရဲ့ဖုန်းနံပါတ်က0239238255လေး email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ကုချောချောတိုင်းစီစဉ်တင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရအောင်ပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုနိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေတစ်ရပ်အဖြစ် ကြေညာထားချိန်မှာပဲမြန်မာနိုင်ငံမှာလည်းယောဂါကာကွယ်ဓာတ်ဆီထိန်းချုပ်ရေးကိုသက်ဆိုင်ရာဌာနအသီးသီးကနေစွမ်းအားရှိသလောက်လှုပ်ဆောင်နေကြပါတယ်။ဒေါက်တာတန့်စောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြမှာပါရှင
်။မြန်မာနိုင်ငံမှာဝူဟန်တုပ်ကွေးယောဂါဖြစ်ပေါ်ခံစားနေရသူမတွေ့ရှိသေးဘူးလို့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေထုတ်ပြန်ကြေညာထားပေမယ့်ကမ္ဘာနိုင်ငံတချို့ကိုကူးစက်ပြန့်နှံ့နေပြီးကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေလည်းနိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာထားပြီးဖြစ်တာကြောင့်ဝူဟန်တုပ်ကွေးယောဂါကူးစက်ပြန့်ပွားမှုမဖြစ်အောင်တနိုင်ငံလုံးတိုင်းတာနဲ့အလေးထားဆောင်ရွက်ရမယ့်အခြေအနေကိုရောက်ရှိလို့နေတာပါ။ဒီလိုအချိန်မှာယောဂါကာကွယ်တာစီထိန်းချုပ်ကုသရေးကိုဆောင်ရွက်တော့မယ်ဆိုရင်ကျန်းမာရေးနဲ့အကလောဝန်ကြီးဌာနတခုရဲ့အားနဲ့မလုံလောက်တော့ပဲဌာနဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တာကြောင့်ဌာနအားလုံးပါဝင်တဲ့ယောဂါကာကွယ်တာစီထိန်းချုပ်ကုသရေးဘူကော်မတီကိုဖွဲ့စည်းဆောင်ရွက်လျက်ရှိတယ်လို့အငြိမ်းစားပမောက္ခတခုဖြစ်သူပမောက္ခဒေါက်တာဒေါ်ခေမာမြားကအခုလိုပြောပါတယ်
အဲ့လိုကြေညာလိုက်ပြီဆိုရင်ဟိုဆရာတို့နိုင်ငံမှာရောလည်းပဲယောဂါကာကွယ်တာစီထိန်းချုပ်ကူတာရေဘို probably အဖွဲဆိုဖွဲ့ပါပေါ့နော်အဲ့ဒီမှာလဲခြေလိုက်မယ်ဆိုရင်ပြောင်းစုဝင်ကြီးရဌာနဆိုင်ရာအသီးသီးပြောင်းစုဝင်ကြီးအကုန်ပါအဲ့လိုပဲနိုင်ငံတကာမှာလဲအကုန်လုံးအဖွဲစီးအကုန်ပါရနိုင်ငံတိုင်းနိုင်ငံနဲ့ဘာလို့လဲကျန်းမာရေးဝန်ကြီးဌာနတစ်ခုတည်းရပဲဒါအတော်ဝင်ပြီးလုံးနေလို့လဲမရတော့ဘူးကျန်းမာရေးဝန်ထမ်းတွေရပဲလုံးနေလို့လဲမရတော့ဘူးတောင်းဆောင်ဘက်ဆောင်ကိုနိုင်ငံမှာဒီလိုကုသမြန်ယောဂါကြောင့်သိချေပျက်စီးဆုံးရှုံးတာတွေမဖြစ်အောင်စီးပွားရေးတွေဒုက္ခမရောက်အောင်အကုန်လုံးပေါ်ဆက်သွယ်ရေးတို့အကုန်လုံးအတွက်ဆိုပြီးတော့အားလုံးကဝိုင်းလုံးကြပါဘူ
းမြန်မာနိုင်ငံဟာတရုတ်နိုင်ငံဝူဟန်မြို့နယ်နဲ့လေကြောင်းတိုက်ရိုက်ပြန်တမ်းမှုရှိခဲ့တယ်ဆိုပေမဲ့အခုချိန်ထိမြန်မာနိုင်ငံမှာဝူဟန်တုပ်ကွေးယောဂါကုသခံရတဲ့သူမတွေ့ရှိသေးတာဟာစိတ်ဝင်စားစရာတစ်ခုဖြစ်လို့နေတာပါအကြောင်းကြောင့်မြန်မာနိုင်ငံမှာဝူဟန်တုပ်ကွေးယောဂါကူးစက်ခံရတဲ့သူမရှိသေးတာဖြစ်နိုင်တယ်လို့ယောဂါကူးစက်ခံရတဲ့သူရှိနေပေမဲ့ကျန်းမာရေးဌာနတွေရဲ့လက်လန်းမမီတဲ့နေရာမှာရောက်ရှိနေတာများဖြစ်နိုင်မလားဆိုပြီးဆိုရင်ပူပန်နေကြတာကိုလည်းတွေ့ရပါတယ်။လက်ရှိအချိန်ထိဝူဟန်တုပ်ကွေးကြောင့်ကြုံတွေ့ရတဲ့သေဆုံးမှုရာဂိုင်းနှုန်းဟာ SARS ယောဂါနဲ့ MERS ယောဂါတွေကြောင့်ကြုံတွေ့ခဲ့ရတဲ့သေဆုံးမှုရာဂိုင်းနှုန်းနဲ့နှိုင်းယှဉ်ရင်နှေးပါသေးတယ်လို့ဆိုကြပေမဲ့လက်ရှိဖြစ်ပေါ်ကြုံတွေ့နေရတဲ့ဂိတ်ခဏန်းတွေအရမကြခင်မှာသေဆုံးမှုရာဂိုင်းနှုန်းတွေပိုပြီးမြင့်တက်လာဖို့ခံမရရတယ်လို့အထွေထွေယောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။2003ခုနှစ်ပြောင်ဖြစ်သွားတဲ့ SARS ယောဂါရဲ့အသေးပြမှုနှုန်းက10ရာဂိုင်းနှုန်းရှိတယ်လို့ပြောပါတယ်။လူ10ယောက် confirm case မှာဆိုတယောက်ထိသေဆုံးနိုင်တဲ့သဘောဖြစ်ပါတယ်။အခု Wuhan virus ကတော့အခုလက်ရှိကူးစက်တဲ့လူနဲ့သေဆုံးမှုနှုန်းကိုကြည့်မယ်ဆိုရင်1ရာဂိုင်းနှုန်းကျော်ကျော်ပဲရှိသေးတယ်လို့ဆရာတို့သိရပါတယ်။အဲ့ဒီအခါကျတော့အသေးပြမှုနှုန်းကရှင်းကြည့်လိုက်ရင်နည်းမယ်လို့ယူဆစရာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုရင်ဆရာတို့ Wuhan virus ပေါ်တာအခုဆိုရင်တလပဲရှိပါသေးတယ်။အဲ့တော့တလအတွင်းမှာဆရာတို့ကယောဂပိုးရှိတဲ့လူကဝင်ရောက်ပြီးတဲ့အခါမှာသူကဒီလက္ခဏာပေါ်ပြီးတော့တစ်ဖက်လောက်အတွင်းကြမှာဒီအဆုတ်ရောင်တဲ့လက္ခဏာပေါ်လာပြီးတော့ကုသမှုခံယူရင်းနဲ့သေဆုံးကြရတယ်ပေါ့နော်။အဲ့တော့ဆိုလိုတဲ့အတိအပယ်အခုချိန်မှာလူသေးပြောက်က200ကျော်ရှိပေမဲ့ဒီ ICU setting ကဲစောင့်ရှောက်နေပြီးတော့အသက်အန္တရာယ်နဲ့ရင်ဆိုင်နေရတဲ့လူတွေနောက်ထပ်ဒီယာကနန်းเนาะသေဆုံးတဲ့လူတွေမနည်းသောပမာဏသည်အခုမှသူတို့ရဲ့အသက်အန္တရာယ်လုပြီးတော့เนาะဒီရင်ဆိုင်တိုက်ပွဲဝင်နေရတော့မှရှိပါသေးတယ်ဒါကြောင့်မလို့ဒီတစ်လအတွင်းမှာရဲ့သေဆုံးမှုနှုန်းသည်200ကျော်နှုန်းပဲရှိတော့လဲနောက်တစ်လအနေနဲ့ပြန်လဲတွက်ချက်မယ်ဆိုရင်လည်းတက်လာနိုင်တာလည်းရှိနိုင်တယ်လို့မျှော်လင့်ထားကြပါတယ
်တရုတ်နိုင်ငံဝူဟန်မြို့မှာတုတ်ခွေးဖြစ်တဲ့သူအရေးအတွက်နဲ့တည်ဆုံသူအရေးအတွက်တွေဟာတစ်နေ့ထက်တစ်နေ့များပြားလာနေပြီးနိုင်ငံတကာမှာလည်းယောဂဖြစ်ပွားမှုနဲ့တည်ဆုံမှုတွေကိုစတင်တွေ့ရှိလာနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတန်တရားဖြစ်တဲ့လူနာတွေကိုစမ်းသပ်စစ်ဆေးမှုတွေပြုလုပ်ခဲ့ပေမဲ့ယောဂကုသခံရမှုမရှိဘူးလို့အဖြေထွက်ခဲ့တာကြောင့်လက်တလုံးမှာတော့မြန်မာနိုင်ငံမှာဝူဟန်တုတ်ခွေးဖြစ်ပေါ်ခံစားရတဲ့သူအရေးအတွက်ဟာ၃ညအနေနဲ့စီရင်ပြနေတာပါ။ယောဂတိုင်းဟာယောဂရဲ့သဘောတဘာဝရဲ့လူတွေရဲ့ခန္ဓာရင်အားရဲ့ပဝန်းကျင်အခြေအနေရဲ့ပုံမူတည်ပြီးကုသပြန့်နှံ့မှုပမာဏကွဲပြားခြားနားသွားနိုင်တယ်လို့သူယောဂအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကပြောပါတယ်
။မိတိယောဂမဆိုသူယောဂရဲ့သဘာဝလူတွေရဲ့ခန္ဓာရင်အားပဝန်းကျင်ဒီသုံးခုလုံးပေါ်မှာအမြဲတမ်းမူတည်နေမယ်ဆိုတာတော့ဒါအမှန်တရားပါပဲ။ကျမတို့အကောင်ရဲ့ဒီယောဂပိုးဝင်ဆောင်မဲ့လူရဲ့နောက်ပြီးတော့ပဝင်ကျင်စွာအခုဆိုရာသီဥအရန်ပူလာပြီဆိုကျွန်တော်တို့တက်ကပိုကောင်းလာမယ်အေးလာပြီဆိုရှင်ဒါနည်းနည်းလေးပို့ဆိုတာ
ဝူဟန်တုပ်ကွေးနဲ့ပတ်သက်ပြီးနိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေတရက်ကိုရောက်ရှိနေတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းယောဂကာဝေတာစီထင်းချုပ်ရေးကိုသက်ဆိုင်ရာဌာနအသီးသီးကနေဆွမ်းအားရှိသလောက်လုပ်ဆောင်နေကြပြီဖြစ်တာကြောင့်ပြည်သူလူထုအနေနဲ့ကျန်းမာရေးအသိပညာပေးမှုတွေကိုသတိပြုလိုက်တာဆောင်ရွက်ရင်ဝူဟန်တုပ်ကွေးကာဝေတာစီရေးမှာဝိုင်းဝန်းကူညီဆောင်ရွက်လို့ရတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်း ရုပ်သံအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်ဒီရည်မြမဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်အခုတော့ဘလော့ဂါတွေပြောသမျှကိုနားဆင်ဖို့အချိန်ရောက်ပါပြီလူမှုကွန်ရက်ပေါ်မှာမြန်မာလူရေးသားဖော်ပြနေတဲ့အမုန်းစကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးစားနေပါတယ်ဒီတော့ဘလို့အကြောင်းမျိုးတွေမှာအမုန်းပွားဖော်ပြမှုတွေရှိနေပါတယ်ဘလို့ရေးသားချက်မျိုးဆိုရင်အမုန်းစကားလို့သတ်မှတ်နိုင်ပါလဲဆိုတာကိုမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြမှာပါကိုသားညိုဦးကဂူကြီးတင်ဆက်ထားပါတယ
် Facebook ကုမ္ပဏီကသူ့ရဲ့လူမှုကွန်ရက်ထဲမှာအမုန်းစကားတွေကိုဘယ်လိုစူးစမ်းရှင်းလင်းနေသလဲဆိုတာကိုပြည်သူနိုင်ငံကတာဝန်ရှိသူတွေကိုလေ့လာခွင့်ပေးမယ်တဲ့နော်ကိုသားညိုဦ
းလူမျိုးရေးဘာသာရေးကြားမှစတဲ့အချက်တွေကြောင့်တိုက်ခိုက်ရေးသားခံနေရတာတွေကို Facebook ကဘယ်လိုနည်းပညာမူဝါဒတွေနဲ့တားဆီးနေသလဲဆိုတာပြစ်သက်ကတက်ဆိုင်တဲ့တာဝန်ရှိသူတွေ6လလေးလာဖို့ Facebook ကုမ္ပဏီနဲ့သဘောတူခဲ့တယ်လို့ Nova စနစ်ရနေ့ကကြေညာတာမဟုတ်လားမဆွေမမ
Online ပေါ်မှာမုံစကားတွေပြက်နေတာတိုက်ဖြတ်နိုင်ဖို့အတွက်ဘလို့ပြဋ္ဌာန်းချက်တွေဥပဒေတွေလိုမလဲဆိုတာကိုစဉ်းစားနိုင်ဖို့အတွက် Facebook ရဲ့ဆောင်ရွက်ချက်တွေကိုလေ့လာမယ်လို့ပြင်သစ်အစိုးရတာဝန်ရှိသူတွေကပြောတယ်ပြင်သစ်တံပရာ Emmanuel Macron ကလည်းဒီနေ့ခေတ်မှာအာဏာရှင်အစိုးရတွေအစိုးရသဘောထားအမြင်ရှိတဲ့အစိုးရတွေနောက်ဒီအကြမ်းဖက်သမားတွေကဒီမိုကရေစီအစိုးရတွေထက်ကိုအင်တာနက်ကိုပို့ပြီးတော့အသုံးချနေကြတာမြင်ရတယ်တဲ့ဒါကိုတိုက်ဖြတ်နိုင်ဖို့လိုတယ်လို့ပြောတယ်ရှင
်အခုလိုပြင်သစ်အစိုးရနဲ့ပူးပေါင်းလုပ်တာကိုအရေးကြီးတဲ့လုပ်ရက်တစ်ခုဖြစ် Facebook ဘက်ကလည်းပြောပါတယ်လူတွေရဲ့ဘဝမှာအင်တာနက်သုံးတာအရေးပါတဲ့အခန်းကနေပူပူပါလာနေတာကြောင့်ဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့လိုလာတယ်အဲ့လိုမျိုးထုတ်တဲ့အခါမှာလည်းထိရောက်အောင်လို့အစိုးရတွေတက်ဆိုင်ရာတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းတွေအားလုံးပေါင်းလုပ်ဖို့လိုတယ်အကြံဉာဏ်တွေကိုတစ်ဖက်နဲ့တစ်ဖက်ဖလှယ်ဖို့လိုမယ်လို့ Facebook ကုမ္ပဏီရဲ့ကမ္ဘာကြီးရာဆိုင်ရာဒူဥက္ကဋ္ဌ Nick Clegg ကဆိုတယ်ဗ
ျသူပြောတာမှန်တယ်ကိုသားညုံဦးရဲ့ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့မှအမုန်းစကားဖြန့်နေတာတွေစပြီးတိုက်ဖြတ်နေပြီအဲ့လိုလုပ်တဲ့နေရာမှာဘလို့အတုံးအနှုံးအရေးအသားမျိုးဆိုလို့ရှိရင်အမုန်းစကားလို့သတ်မှတ်လဲရခိုင်အရေးတစ်ခုတည်းကိုအာယုံဆိုင်မှလားနောက်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အမုန်းစကားတွေကိုရောဖယ်ရှားမှလားဆိုတာတွေကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်ဒီငင်းကြေးရေးလုပ်ငန်းတွေကိုလေ့လာနေတဲ့သူတေတီမောင်နေလင်းအောင်ကတော့သူလေ့လာရသလောက် Facebook ကရခိုင်အရေးကလွဲလို့ကင်တွယ်တာမတွေ့ရဘူးလို့ပြောပါတယ
် Facebook ကရခိုင်နဲ့ပတ်သက်တဲ့ကိစ္စကိုပဲ UDP လုပ်နေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့နော်ဘာလို့ဆိုရှမ်းနယ်မှာဖြစ်နေတဲ့ကိစ္စတွေကဘာမှမလုပ်ဘူးအဲ့တော့ကြာကချင်းမှာဖြစ်နေတဲ့ပြည်သက်ကမှာတပည့်တမန်ပြောကြဆူကြတဲ့ကိစ္စလေးရှိတယ်ဒါဒီကုန်းကိုဒီဘာမှမလုပ်ဘူးအဲ့တော့ကြာလို့ချင်းပြင်းပြင်းမုံပြင်းနေပတ်မှာဒီဘက်မှာလည်းတပည့်တပတ်လူမျိုးစုအုပ်စုတပတ်ရှင်ပြေးမှုအုပ်စုကိုညှိနှိုင်းသိသိနေတဲ့စကားဘောနဲ့ဒီလိုကိစ္စရှိနေကြတယ်မှာ Facebook ဘာမှမလုပ်ဘူးလို့ဒါကျွန်တော်ပြောချင်ပါလူမျိုးစုတပတ်နဲ့တပတ်အလုံးအကျုံပြောကြတာဆူကြတာရှိတယ်ဗောတပတ်အုပ်စုကိုဒီတလေးဆန်နဲ့ခိုင်းနိုင်ပြောတာတဖက်အုပ်စုကိုလူဝဲကုံစိတ်ကညှိုးနှံသေးတယ်အောင်လုပ်တာပေါ့နော်ဥပမာဆိုတဖက်အုပ်စုကပြောမယ်ဟိုဘက်ကဂရုကကောင်းနေအကုန်လုံးတတ်ပြစ်လိုက်ပါလားဒီလိုမျိုးကျွန်တော်နေတိုင်းတွေ့နေရတာညင်နေရတာပဲဒါကြလေကြလို့ရှိရင်တဖက်အုပ်စုကနေတဖက်အုပ်စုကိုလူကုံစိတ်ကလူလို့သဘောမထားတော့ပေါ့နော်ကျွဲရီနွားရီနဲ့နှိုင်းနေခွေးရီနဲ့နှိုင်းနေဒါဆိုရင်လူတယောက်ကိုလူလို့မဆက်ဆံတော့တဲ့ပုံစံနဲ့ပြောလာဒီဒါဆိုရင်တကယ်တမ်းကျရင်ဟိုအမတန်ကြီးတဲ့ hate speech တို့တော့ကျွန်တော်ပြောရတယ်ပေါ့ဒါပေမဲ့အဲ့လိုအကောင့်တွေကရှိနေတော့မယ်အဲ့အကောင့်တွေကတော့လည်းကျွန်တော်တွေ့တဲ့လောက်ကလည်းမြန်မာဘာသာစကားနဲ့ရေးထားတာပဲပေါ့နော
်တကယ်တော့အခုလိုမျိုးပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကြားမှာပဲအမုန်းစကားတွေရေးသားဖော်ပြနေကြတာမဟုတ်ပါဘူးတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ဒီကြမ်းကြမ်းတမ်းတမ်းတိုက်ခိုက်ရေးသားမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်တဲ့
အမုန်းစကားရေးသားတွေကဘလောက်တောင်စိုးနေတယ်လဲဆိုတာဒီလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကအခုလိုပြောပြတယ်ဗျ
ကိစ္စရဲ့အတိုင်းမှလုပ်လို့ရှိတယ်လေကိစ္စရဲ့အတိုင်းမှအခုချင်းကျွန်တော်လူမျိုးစုလက်နက်ကိုင်တွေပေါ့ KIU တို့ PNU တို့ PNL တို့သူတို့လိုဒီလူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လေကျွန်တော်တွေ့ရတယ် ပြီးတော့တက်ကြွလှူရှားသူပေါ့ဗျာဒီကြောင်းသားလုံးတမလဲတမကိုဒီတော့တက်ကြွလှူရှားသူတွေကိုပုံချက်ပြီးတော့ဓမ္မစကားတွေချက်လက်အမှားတွေအုံတိုက်ခိုက်တာကြီးတော့တွေ့ရတယ်နောက်တစ်ချက်ကမီဒီယာသမားတွေပေါ့မီဒီယာသမားတွေကိုဒီတားကြထားတိုက်ခိုက်တာမျိုးတွေလည်းရှိတယ်ဆိုတော့ဒါ내ပဲပေါင်းစုံကြုံတွေ့နေရတဲ့ပြဿနာတွေအထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့စနစ်တကျထိုးနှက်မှုတွေရှိတယ်အဲဒါနဲ့နိုင်ငံရေးရတဲ့ပုံပြင်နေကျွန်တော်တို့စာမှန်ပေါ့ထိခြားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးတွေရှိတယ်ဆိုတော့ဒါကတော့ကျွန်တော် 내ပဲဆုံးမှာဖြစ်တယ်လို့ပြောလို့ရတယ်
ရခိုင်အရေးနဲ့ပတ်သက်တဲ့ဒီအမုန်းစကားအရေးသားတွေကို Facebook ကအခုဆက်ပြီးတော့ကင်တွယ်နေပြီဆိုတော့သူတို့အတွက်ကရောဘလို့အခက်အခဲတွေရှိနိုင်တယ်လို့မြင်ပါလဲရှင
်အဲလက်ရှိနေရတဲ့အထက်မှာအဓိကအားဖြင့်နှစ်ပိုင်းတွေ့ရတာပါတစ်ပိုင်းကဟိုတုံးဆွဲလိုနေပိုင်နေပိုင်နောက်တစ်ပိုင်းကကုမ္ပဏီနဲ့ပိုင်နေပိုင်ပေါ့ဟိုကုမ္ပဏီနဲ့ပိုင်နေပိုင်မှာဘာအဓိကတွေ့ရလဲဆိုပြီးသတင်းစကားသတင်းမှားတွေရောအမုန်းစကားတွေရောအဓိကကျွန်တော်အရင်ပြောလို့ပါတာဗီဒါဆိုင်ပြဿနာဖြစ်တယ်ကုမ္ပဏီဒီ US အခြေစိုက်ကုမ္ပဏီဖြစ်တဲ့ပြီးတော့သူ့စီမံမြန်မာဝန်ထမ်းပေါ့ဒီတကယ်ကျွမ်းကျင်တဲ့ဝန်ထမ်းတွေကျွန်တော်တို့ရှိမနေဘူးဒီလိုအချက်တွေကဒီအမုန်းစကားတွေရဲ့တင်အားတွေရဲ့တင်စကားအတုပြောင်းတွေပေါ့နော်ပုံစံလေးမျိုးနဲ့ပေးနေနေတယ်ပေါ့သူတို့တားဖို့အတွက်အခက်အခဲအဓိကဖြစ်တယ်ပေါ့အဓိကအဖြစ်မြန်မာပြည်ရဲ့ဟိုနောက်ခံအခြေအနေတမိုင်းနောက်ခံအခြေအနေဘာသာစကားရဲ့ဟိုအခက်ကန်တာတွေဒါတွေကိုသူတို့တော်တော်နားလည်ဖို့လိုနေတယ်ဒီကျွမ်းကျင်တဲ့ပညာရှင်တွေဒီရက်ဖက်အဖွဲ့ကြီးတွေအကူအညီတို့ယူမှဖြစ်မှာပေါ့နောက်တစ်ပိုင်းကတော့တုံးဆွဲကြည့်ပြီးပိုင်းကျွန်တော်တို့စီမားဒီအတင်းအင်းမျိုးစီပြပိုင်းခြားတတ်တဲ့အပညာရက်ပေါ့နော်ဒီ media literacy ပြောင်းတာဒီကောင်အားနေတယ်ဗျအားနေတော့ကျွန်တော်တို့ကဒီ internet ပေါ်မှာတွေ့တဲ့များကိုယုံတယ်ပြောင်းတဲ့အမုန်းပွားကြည့်တဲ့မှတ်ချက်တွေပေးတာမျိုးရှိတယ်သူတင်းအမားကိုထွက်ဆင်းဖြန့်လာမျိုးရှိတယ်ဒီဒီဟာနှစ်ပိုင်းရှိနေပေါ့
အမုန်းစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူပါသူတေတီမောင်နေလင်းအောင်ကတော့အမုန်းစကားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပြက်ပြက်တတမရှိဘူးလို့မြင်ပါတယ်
ကျွန်တော်မြင်မှာကျတော့သူတူတဲ့အနေနဲ့လည်းသူ့ဘာသာဆုံးဖြတ်လို့မရဘူး hate speech ဆိုတာပါလဲဆိုပြီးတော့သူ့ပေရန်လေးတခုတီထွင်ဖို့အတွက်ကိုသူ့ဘာသာဆုံးဖြတ်လို့မရဘူးမြန်မာနိုင်ငံရဲ့အနေအထားကိုလည်းသူများလည်းပုံလို့ hate speech နဲ့လို definition ဖော်မယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံကဥပဒေပြုလွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့အဲ့ဒီ law ကိုရေးဆွဲမှလား Facebook ကနေပြီးတော့သူ့ဘာသာ definition ဖွင့်မှလားပေါ့ဒီကိစ္စကိုလည်းကျွန်တော်တို့ပြန်ပြီးဆွေးနွေးဖို့လိုမယ်ဆိုပြီးကျွန်တော်တို့ကထင်ပါတယ်ပေါ့နော်အဲ့ဒီ native ဖွင့်ဆိုချက်မပြတ်သားတဲ့အတွက်ကြောင့်တခါမှ free speech ပြောပိုင်ခွင့်အခွင့်အရေးတွေလည်းဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကတွေ့နေရပါတယ
်ဒီလိုပြဿနာမျိုးတွေဖြစ်နေတာကြောင့်ပြည်သက်ဆူရကအမိုးစကားတိုက်ဖြည့်မှာ Facebook နဲ့6လတွဲလေးလာဖို့စီစဉ်တာဖြစ်မယ်မဆီမမော
မြန်မာနိုင်ငံကိစ္စမှာတော့အမိုးစကားအသေးပဲဖွင့်လာတယ်မကဇော်ဂျီဖုန်းနဲ့ရေးတာကိုဖယ်မှာလားဂျူနီကုတ်နဲ့ရေးထားတာတွေကိုဖယ်မှာလားနှမျိုးလုံးနဲ့ရေးထားတာတွေကိုဘယ်လိုမျိုးထိထိရောက်ရောက်ဖယ်မှာလဲဆိုတာတွေကလည်းဒီလူမှုကွန်ရက်ပေါ်ကအမုန်းစကားတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်နေပါတယ်ရှင်မဆုမြတ်မစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါ
ကျွန်တော်နိုင်ငံကစတင်ပြန့်နှံ့လာခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဂျပန်နိုင်ငံကစစ်ကမ်းမှာသတင်းနှစ်ပတ်ကြာတည်ထန့်ခွက်ပြီးစောင့်ကြည့်စစ်ဆေးခံခဲ့ရတဲ့အပျော်စီးသမှုကရာနဲ့ချီတဲ့ခီးတွေပေါ်ရုံးနေမှာတော့ကမ်းမော်ဆင်ခွင့်ပေးလိုက်ပါတယ်။ယူကိုဟာမာစစ်ကမ်းကိုဖေဖော်ဝါရီလ3ရက်နေ့ကရောက်လာရင်ကစလို့ရပ်ထားရတဲ့ Diamond Princess သမှုကခီးတွေ900လောက်ပေါ်ရုံးနေမှာပဲသမှုကဆင်ခွင့်ရခဲ့တာပါ။ဟောင်ကောင်မှာသမှုကဆင်းသွားတဲ့သူတယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နေတာတွေ့ရပြီးတော့သမှုပေါ်လိုက်ပါလာတဲ့ခီးတွေ3900နဲ့သမှုသားတွေကိုပါဂျပန်နိုင်ငံကကျန်းမာရေးရရှိတွေကတည်ထောင်ခွဲထားပြီးစောင့်ကြည့်စစ်ဆေးခဲ့တာဖြစ်ပါတယ်။အမေရိကန်ပင်လယ်ဝန်စစ်ဌာနချုပ်ကမူဝါဒရေးရထိတန်းအရာရှိတွေကိုသမ္မတဒေါ်နယ်ထရန့်ပေါ်ဒူးနီကပဲယာရုကဖယ်ရှားလိုက်ပါတယ်။ယူကရိန်းရေးနဲ့ပတ်သက်လို့တရားစွဲခံထားရတဲ့ပေါ်သမ္မတကမချင်မနှက်ဖြစ်နေတာကအစ်မမြင်အရာရှိတွေကိုယာရုကဖယ်ရှားနေတဲ့အထက်မှာအခုနောက်ဆုံးမူဝါဒရေးရလက်ထောက်ကာကွယ်ရေးဝန်ကြီးဂျွန်ရူ့ကိုယာရုကဖြုတ်လိုက်တာလည်းဖြစ်ပါတယ်။လာမယ့်နိုဝင်ဘာလတည်းကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြိုင်ဝင်ရဖို့ကြိုးပမ်းနေကြတဲ့ကိုစွေ6ဦးပေါ်ရူးနေညမှာတော့နဗာဒါပြည်နယ်မှာကိုကြီးမြောက်စကားစစ်ထုံးမှာဖြစ်ပါတယ်ဖာမောင်းပြည်နယ်တက်လွတ်တော်မတ်ဘန်နီဆန်ဒါစ်နဲ့အင်ဒီယားနာပြည်နယ်ဆောက်ပန်းမြို့တော်ဝင်အောင်ပီပိုတီချီတို့နှစ်ယောက်ကတော့ပါတီရင်းရွေးကောက်ပွဲတွေစတင်ကျင်းပခဲ့တဲ့အိုင်အိုဝါနဲ့နယူဟမ်ရှိုင်းပြည်နယ်မှာထောက်ခံမှုတွေအကောင်လာတာပါယူမ်ချာပြည်နယ်မှာမထင်မှတ်ပဲတက်တက်နေရရောက်လာတဲ့မင်းနီဆိုတာပြည်နယ်ထက်လွတ်တော်မှအေမီကလိုဘူရှာကလည်းနဗာဒါပြည်နယ်ကစကားစစ်တပ်ဖွဲ့နဲ့စင်နစ်အကျိုးရေးပွဲတွေမှာအောင်မြင်မှုအခြေအနေကိုစစ်ထိတ်ထားဖို့ပြင်နေပါတယ
်။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလှိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Tony Pullock ပါရှင်။
ကျွန်မကတော့အင်ဂျင်နိုင်ပါ။ကြာတာပရင်းနေနဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာပါရှင်။နားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.